Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2024ခုနှစ်ဇူလိုင်လ20ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီဒီအစီအစဉ်ကို VOA ရဲ့ Facebook YouTube Website စာမျက်နှာတွေကပါဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်ဗျာ
လာမယ့်ရွေးကောက်ပွဲသမ္မတဘိုင်ဒန်ဝင်ပြိုင်နိုင်ခြေနေပါလာနေပါတယ်အိုစမာဘင်လာရင်ရဲ့အနီးကပ်လက်ထောက်တစ်ယောက်ကိုပါကစ္စတန်မှာဖမ်းဆီးလိုက်ပါတယ်။ကဘာတလောအင်တာနက်ပြတ်တောက်သွားတာဟာဗိုင်းရပ်စ်တိုက်ဖျက်ရေးဆော့ဖ်ဝဲယာတစ်ခုကြောင့်ဖြစ်တယ်လို့ Microsoft ကုမ္ပဏီကပြောဆိုပါတယ်
။အဲ့လိုမျိုးထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်ပြီးမှာတော့သမ္မတလောင်းဒေါ်နယ်ထရန့်ကြာသပတေးနေ့ညကညီလာခံမှာပြောကြားခဲ့တဲ့အပေါ်မှာတုတ်ပြန်တန်းတွေကြားမှာဖြစ်တယ်လို့စစ်တမ်းကြုံနေရတဲ့တန်တွဲမျိုးနောက်ဆုံးအခြေအနေမြန်မာပြည်တွင်းကစစ်ဆောင်တွေရင်ဆိုင်နေရတဲ့ဒုက္ခနဲ့ထိုင်းနယ်စပ်မှာမြန်မာမိန်းကလေးငယ်တူအသက်ခံရတဲ့မှုကင်းအကြောင်းကိုလည်းတင်ပြသွားဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေအဖြစ်အမျိုးသမီးကဏ္ဍသုတဆွန်လင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့စိတ်ဝင်စားဖွယ်နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကပြောပြသွားမှာဖြစ်ပါတယ်ဗျာ။
တောက်ကြံနေမနဲ့အာယုံမတက်ခင်အစ္စရေးနိုင်ငံတယ်လအဗစ်မြို့လယ်မှာထိမှန်ခဲ့တဲ့အီရန်လုံဒရုန်းဟာရေမင်ဘက်ကနေပစ်ခတ်တာဖြစ်ပြီးဒီပစ်ခတ်မှုကြောင့်တဦးသေဆုံးရတယ်လို့ဆယ်ဦးတဲ့မနဲ့ဒဏ်ရာရခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်ဒီတိုက်ခိုက်မှုတက်ကနဦးစုံစမ်းစစ်ဆေးမှုတွေလုပ်တဲ့အခါမှာဒရုန်းဟာအီရန်လုံ Summit 3 ဒရုန်းမျိုးစားဖြစ်ပြီးတော့ပိုးပြီးဝေဝေးပစ်လို့ရအောင်အဆင့်မြင့်ထားတဲ့ပုံစံတွေ့ရတယ်လို့အစ္စရေးစစ်တပ်ပြောခွင့်ရဒန်နီယယ်ဟာဂါရီကရုပ်သံသတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒီဒရုန်းဟာကီလိုမီတာ1600ကျော်ဝေးတဲ့ရေမင်ဘက်ကနေပစ်ခတ်တာလို့ယုံကြည်ကြောင်းလည်းပြောပါတယ်။ရေမင်ခြေဆိုင်ဟူဒီတပုံတွေကလည်းသူတို့တိုက်ခိုက်တာဖြစ်ကြောင်းပြောထားတာပါ။တယ်လီဗစ်တိုက်ခိုက်ခံရတာနဲ့တစ်ချိန်တည်းလောက်မှာပဲအရှိတ်ဘက်ကနေပစ်ခတ်ခဲ့တဲ့နောက်ဒရုန်းတစ်စင်းလည်းအစ္စရေးနယ်စပ်ကထိမှန်တာတွေ့ရတဲ့အတွက်ဒီတိုက်ခိုက်မှုနှစ်ခုကြားဆက်ဆက်မှုရှိမရှိစစ်တပ်ကစုံစမ်းနေတယ်လို့လည်းဟာဂါရီကပြောပါတယ်။တယ်လီဗစ်ကိုပစ်ခတ်တဲ့ဒရုန်းကိုအစ္စရေးဝင်ဟင်ကာဝေးစနစ်ကနေထောက်လန်းမိပေမဲ့တချို့ရမှာမှောင်ရမှုရှိတဲ့အတွက်သူ့ကိုပြစ်မှတ်နိုင်ကြောင်းအစ္စရေးနိုင်ငံတလောဝင်းကာကွယ်ရေးနဲ့ကင်းလည်မှုတွေတုံ့ပြန်ပြီးလှုပ်ဆောင်နေတယ်လို့လည်းပြောပါတယ်။အယ်ကိုင်ဒါခေါင်းဆောင်အိုဆာမာ ဘင်လာဒင်ရဲ့လုံခြုံရေးဆိုင်ရာအကြီးအကဲတာဝန်ယူခဲ့သူအမင်ဦးဟတ်ကိုဖမ်းမိတယ်လို့အစ္စရေးအာဏာပိုင်တွေကတောက်ကြနေမှာပြောပါတယ်။သူ့ကိုအယ်ကိုင်ဒါဖွဲ့ရဲ့အကြီးအကဲတာဝန်ရှိသူဖြစ်တဲ့နိုင်ငံတကာကနေသတ်မှတ်ထားတာဖြစ်ပါတယ်။ပဉ္စပြည်နယ်မှာရှိတဲ့အကြမ်းဖက်ခင်းင်းရေးဌာန CDT ကတော့အမန်ဦးဟာပါကစ္စတန်နိုင်ငံမှာကြီးမားတဲ့အကြမ်းဖက်မှုလုပ်ဖို့စီစဉ်နေတယ်လို့ဆွဆွဲတယ်လို့သူဟာအာဖဂန်နိုင်ငံသားတဦးလို့ပြောပါတယ်။သူကိုဆာရီအလမ်ဂါမြို့မှာထောက်လိုင်းအခြေခံနဲ့စစ်စင်ရေးလုပ်နေစဉ်အတွင်းမှာဖမ်းမိခဲ့တာလို့ CDT ရဲ့အကြေညာချက်မှာဖော်ပြပါတယ်။သူဟာအိုဆာမာ ဘင်လာဒင်ရဲ့အနီးကပ်လူယုံတဦးဖြစ်ပြီးဒေါက်တာအာမင်လို့ခေါ်တဲ့သူ့ကိုကုလသမဂ္ဂကနိုင်ငံတကာအကြမ်းဖက်သမားဆင်းမှာထည့်သွင်းထားတာဖြစ်ပါတယ်။သူက1996ခရဲကအကြမ်းဖက်လှုပ်ရှားမှုအများပြားမှာပါဝင်သူဖြစ်ကြောင်းနဲ့အခုလိုသူ့ကိုဖမ်းမိတာဟာအကြမ်းဖက်နှိမ်နင်းရေးအတွက်အရေးပါတဲ့အောင်မြင်မှုဖြစ်ကြောင်းလည်းဖော်ပြထားပါတယ်။သူကပါကစ္စတန်ကိုထပ်မပြေးရင်2000ခုနှစ်တည်းဘင်လာဒင်းရဲ့လုံခြုံရေးအကြီးအကဲဖြစ်တာဝန်ယူခဲ့သူလည်းဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒန်ဟာနိုဗ ెంబ ာရွေးကောက်ပွဲမှာနိုင်ဂျီတိတ်မရှိဘူးလို့ဒီမိုကရက်တစ်ပါတီဝင်တွေလူသိရှင်ကြားပြောဆိုလာကြတယ်လို့မဲဆွယ်ပွဲအတွက်အဓိကရန်ပုံငွေထည့်သူတွေကပါမထည့်ခြင်းပဲဖြစ်လာတာကြောင့်သူဝင်းပြီးမပြိုင်မဲနေဖို့နှီးဆက်လာပြီလို့သတင်းတွေမှာတွက်နေပါတယ်။ဒါပေမဲ့တောက်ကြနေအထိတော့သမရဘိုင်ဒန်ကဝင်းမပြိုင်ဘူးလို့မပြောသေးပါဘူး။ဘိုင်ဒန်ရွေးကောက်ပွဲမဲဆွေပွဲဆိုင်ရာတာဝန်ခံ Dan Cannon ကတော့သူဟာပြိုင်ပွဲဝင်နေစေဖြစ်တယ်လို့နိုင်ဖို့စူးစမ်းနေကြောင်းနဲ့ဝင်းပြီးရှင်ပြိုင်မဲအမီးစင်းမှာပါနေစေဖြစ်ပြီးတခြားလူဟိုအမီးစင်းတင်သွင်းမှုအစီအစဉ်လည်းမရှိဘူးလို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။သူဟာသမရဟောင်းဒေါ်နယ်ထရမ့်နဲ့ရှင်ပြိုင်လို့နိုင်တဲ့တူရင်းသောပုံကူဖြစ်တဲ့အတွက်အချင်းချင်းတိုက်ခိုက်မနေကြဖို့လည်းတတိပေးလိုက်ပါပဲတကယ်လို့သမရဘိုင်ဒန်ကဝင်မပြိုင်ပဲနေမယ်ဆိုရင်လည်းသူ့အဆဘသူ့ကိုဘယ်လိုဝင်ပြိုင်ခိုင်းမယ်ဆိုတာကိုအရင်ဆုံးစဉ်းစားကြရမှာဖြစ်ပါတယ်တစ်ချက်ကသမရဘိုင်ဒန်အတွက်သူ့ကိုယ်စားဘသူ့ကိုဝင်ပြိုင်ခိုင်းမယ်ဆိုတာပါဒါအပြင်ဒီဝင်ပြိုင်ခိုင်းမယ်သူကိုလာမယ့်လတဲ့ရှီကာဂိုမှာပြုလုပ်မယ်ဒီမိုကရက်တစ်ပါတီရဲ့နိုင်ငံလုံးဆိုင်ရာအစည်းအဝေး DNC မှာဘိုင်ဒန်ကိုမဲပေးမယ်လို့တတိပြုထားသူတွေကသူတို့ပေးမဲ့မဲကိုထဲမထဲဆိုတာပဲဖြစ်ပါတယ
်
ယူရီမြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်လေးကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bing Juru ဓမ္မဖို့ Tycom 6 Juru Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်ဒါ့အပြင်ယူရီမြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းဓာတ်ရိုက်ထုတ်လည်ပေးနေပါတယ်ခင်
ဒီအမေရိကန်တန်ကစနေမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။လင်းရင်းလိုင်းတွေ၊ဘန်တွေ၊သတင်းမီဒီယာတွေနဲ့ရှေ့ယုံတွေအပါအဝင်ကဘာတလောမှာတောက်ချန်တွေကအင်တာနက်လိုင်းဖြတ်တောက်ခဲ့ရတာဟာကွန်ပျူတာဗိုင်းရပ်စ်ကိုနှိမ်နေတဲ့ software တစ်ခု update လုပ်ရာကနေဖြစ်ပွားခဲ့တယ်လို့ Microsoft ကုမ္ပဏီကနေကြေညာချက်ထုတ်ပြန်ပါတယ်။ဒီ software ကိုကဘာတလော cyber လုံခြုံရေးလုပ်နေတဲ့ CrowdStrike ကုမ္ပဏီမှာစက်တဘရင်းညပိုင်းစပြီးတော့ထည့်သွင်းရာကနေခုလိုပြဿနာဖြစ်လာပုံရတယ်လို့ကြေညာချက်မှာဖော်ပြပါတယ်။အခုလိုကွန်ပျူတာအင်တာနက်လိုင်းတွေပြတ်တောက်ခဲ့တဲ့အတွက်လင်းပြန်တမ်းမှုတွေရပ်ထားရသလိုအသံလွှင့်မီဒီယာတချို့လည်းအသံမလွှင့်နိုင်ပဲဖြစ်ခဲ့ရပါတယ်။ဘန်တွေကျန်းမာရေးဝန်ဆောင်မှုပေးနေသူမှုတွေကိုပါမလဲပတ်နိုင်ပဲဖြစ်ခဲ့ရတာပါ။ CrowdStrike ကုမ္ပဏီ CEO ကတော့ဒါဟာ cyber လုံခြုံရေးထိခိုက်တာဒါမှမဟုတ် cyber တိုက်ခိုက်မှုခံရတာမဟုတ်ကြောင်းပြောပါတယ်။သုံးဆဲသူတွေပြန်ပြီးတုံ့နှံ့အောင်လုပ်နေကြောင်းလည်းပြောပါတယ်။American Cyber လုံခြုံရေးနဲ့အခြေခံအဆောက်အုံလုံခြုံရေးဆိုင်ရာ CIS ရဲ့အဖွဲ့ကလည်းသူတို့ဟာဒီကုမ္ပဏီနဲ့အနီးကပ်လက်တွဲပြီးဆောင်ရွက်နေပါတယ်လို့ပြောပါတယ်။အီရန်ဟာနျူကလ িয়ার လက်နက်ထုတ်လုပ်ရမှာတုံးတဲ့အနုမြူကွဲပွားမှုလုပ်နိုင်တဲ့ပစ္စည်းတွေကိုတစ်ပတ်နှစ်ပတ်အတွင်းမှာပဲထုတ်နိုင်စွမ်းရှိနေပြီလို့ American နိုင်ငံခြားရေးဝန်ကြီး Anthony Blinken ကတောက်ကြနေမှာပြောကြားလိုက်ပါတယ်။ဒါဟာအီရန်ကိုအထူးကြံပေးရတဲ့အဆုံးသတ်အောင်လုပ်မယ်လို့ရည်မှန်းချက်ထားရှိတဲ့မာဆုပရဆက်စတီယန်သမရအစ်စ်ဖြစ်အီရန်မှာအရွေးကောက်ခံရပြီးတော့မကြခင်မှာပဲအခုလိုသတင်းတွေထွက်လာတာဖြစ်ပါတယ်။သမရအစ်စ်မာဆုဟာကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်တို့ကြား2015အီရန်နျူကလ িয়ার သဘောတူညီချက်ကိုပြန်ပြီးအသက်သွင်းထင်တဲ့ဆန္ဒရှိယူလဲဖြစ်ပါတယ်။အီရန်ဟာသူ့ရဲ့နျူကလ িয়ার အစီအစဉ်ကိုရှေ့ဆက်တိုးပြီးလုပ်နေတာတကယ်တဲ့သတင်းပတ်တွေမှာရောအရင်လတွေမှာပါတွေ့ကြရတယ်လို့ကော်လိုရာဒိုမှာပြုတ်လုတဲ့လုံခြုံရေးဆိုင်ရာနီလာကံမှာဝင်ကြီးဘရန်ကန်ကပြောပါတယ်။အီရန်ယာယီနိုင်ငံခြားရေးဝင်ကြီးအလီဘာဂါရီကလည်းသူ့နိုင်ငံဟာ JCPOA လို့ခေါ်တဲ့အီရန်နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကိုလိုက်နာဖို့အတွက်ဂရိပြုထားဆဲဖြစ်ပြီးဒီလက်မှတ်ရေးထိုးထားတဲ့2015သဘောတူစာချုပ်ကလွဲပြီးနောက်ထပ်ဘယ်စာချုပ်အသက်အတွက်ဆိုဆွေးနွေးမှုတွေလုပ်မှာမဟုတ်ကြောင်းပြောကြားခဲ့တာပါ။အိုလံပစ်ပွဲတော်ဖွင့်ပွဲအခမ်းအနားကိုလာမယ့်သတင်းပတ်ဇူလိုင်လ26ရက်တောက်ကြတဲ့ညနေမှာပြင်သစ်နိုင်ငံပါရီမြို့မှာကျင်းပမှာဖြစ်ပါတယ်။ဒီဖွင့်ပွဲကိုထုံးစံအတိုင်းအင်္ဂစားခွင်းမှာကျင်းပမှာမဟုတ်ဘဲပါရီမြို့ကိုဖြတ်ပြီးတော့စီးဆင်းနေတဲ့စိတ်မြင့်တစ်လျှောက်ကျင်းပမှာဖြစ်ပါတယ်။2014အိုလံပစ်ပြန်ပွဲဖွင့်ပွဲကျင်းပမယ်စိတ်မြင့်တစ်လျှောက်လုံခြုံရေးနဲ့အကြမ်းဖက်မှုမဖြစ်ပွားစေရတဲ့ပါရီရဲတွေစပြီးတော့လှုပ်ဆောင်နေပြီဖြစ်ပါတယ်။ပွဲလာကြည့်မဲ့နိုင်ငံခြားသားတွေအပြင်ပြင်သစ်နိုင်ငံသားတွေပါဒီနေရာကိုလာရောက်ခွင့်ပြုတဲ့ကပ်ပြားတွေကိုကြိုတင်ပြီးယူထားမှာဖြစ်ပါတယ်။ဖြတ်သန်းလာရောက်ခွင့်အတွက် QR code တွေကိုရယူထားဖို့လိုပြီးဆက်စည်ခိတ်တွေမှာဒါကိုပြမှာဝင်ရောက်ခွင့်ပေးမှာလည်းဖြစ်ပါတယ်။ကျေးဇူးပရင်းနေမနက်ကစပြီးဖွင့်ပွဲအခမ်းအနားပြီးဆုံးတဲ့အချိန်ထိဒီကုတ်မပြနိုင်ရင်ဝင်ခွင့်ပြုမှာမဟုတ်ပါဘူးဒီကုတ်ကိုလက်ကင်ဖုန်းမှာဖြစ်စေပုံနှိပ်ပြီးဖြစ်စေရယူနိုင်တယ်လို့ကြေညာထားပါတယ်ဒီဖွင့်ပွဲမှာစိတ်ညစ်တလျှောက်ပါရီကကမ္ဘာကျော် Notre Dame ဘုရားကျောင်းနားကနေ Eiffel မြို့စင်နားအထိရေပေါ်မှာအလှပြမဲ့ရင်တွေကနေတေဂီတာတွေမီးရှူးမီးပန်းတွေနဲ့အကမျိုးစုံပြတာဖျော်ပြမှာလည်းဖြစ်ပါတယ်ဒီဖွင့်ပွဲကိုမြစ်ကမ်းဘေးတစ်လျှောက်ကြည့်ရှုသူ3သိန်းကျော်ရှိနိုင်တယ်လို့ TV တွေ social media တွေကနေကြည့်ရှုသူကသန်းပေါင်းရာနဲ့ချီပြီးရှိနိုင်တယ်လို့ခန့်မှန်းနေကြပါတယ
်မြန်မာပြည်ရဲ့စနေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုဒေါက်ကင်မျိုးသက်ပြောပြခဲ့တာပါVOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com အင်တာနက်စာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပြိုင်နဲ့အထက်မှာပဲဓာတ်ရိုက်လာရောက်ရှုစားနိုင်ပါတယ်မြန်မာပြည်ဆိုင်ရာသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်အရင်ဦးဆုံး Republican ရဲ့သမ္မတလောင်း Donald Trump ကနိုင်ငံလုံးဆိုင်ရာ RNC ပါတီညီလာခံမှာကြာသပတေးနေ့ညကပြောကြားသွားတဲ့ဘူဝါဒဆိုင်ရာမိခွန်းပေါ်နယူးယောက်မြို့မှာနေထိုင်တဲ့မြန မြန်မာရေးလှုပ်ရှားသူကိုမိုးချမ်းကအခုလိုတုံ့တက်တင်ပြထားပါတယ
်။သမရဟောင်းဒေါ်နယ်ထရန့်က Republican Party ကကျင်းပတဲ့ညီလာခံမှာမိန့်ခွန်းပြောသွားပါတယ်။အဲ့ဒီကမနှစ်မြို့စရာအထက်လက်တွေအများစွာတွေ့ရပေမဲ့လို့၃ချက်ကိုပဲကျွန်တော်တင်ပြချင်ပါတယ်။ပထမတစ်ချက်ကတော့တရားမဝင်ဝင်လာတဲ့လူတွေကတဲ့အမေရိကကိုကျူးကျော်သိမ်းပိုက်နေပြီဆိုတဲ့စကားမျိုးပြောသွားတယ်ဗျ။တကယ်တမ်းကျတော့လေမှန်မှမမှန်တဲ့ကိစ္စပေါ့။သူကပြောသွားတာအဓိကအတိအကျစကားလုံးပြောသွားတဲ့ဟာတုံးသွားတာကတော့ invasion ဆိုတဲ့စကားလုံးတုံးသွားတယ်။တကယ်တမ်းကျတော့ကျွန်တော်တို့ဒီမှာနေနေတဲ့လူတွေခီးသွားနေတဲ့လူတွေလုံးဝမဖြစ်ဘူးလုံးဝအဲ့လိုဖြစ်မနေဘူးပေါ့ဗျာ။ဆိုတော့မှန်ကန်တဲ့အချက်လက်တစ်ခုပေါ်မှာတည်ပြီးတော့မှချက်ကားပြီးလိန်ပြီးပြောသွားတဲ့အနေအထားတွေကလက်ခံစရာအကြောင်းကိုမရှိတဲ့အနေအထားပေါ့နော်။နောက်ဒါနဲ့ဆက်ဆက်ပြီးတော့သူကဆက်ပြောသွားတာကတော့အဲ့လိုလူအိပြန်မှာတဲ့ကျူးကျော်လာတဲ့တဲမှာတဲ့လူစိုးလူမိုက်တွေပါတော့အဲ့လိုလူစိုးလူမိုက်တွေကဗင်နီဇွဲလားလိုတိုင်းပြည်ရဲ့မျိုးကလည်းပါလာတယ်။အကြွေသူသာသမဏဖြစ်လို့ပြန်ပို့မယ်ဆိုရင်အဲ့ဒီဗင်နီဇွဲလားအကောင်းဆောင်တွေကလက်ခံမှာပဲတဲ့။ဗင်နီဇွဲလားလိုတိုင်းပြည်မျိုးကဒီနေ့ဒီချိန်မှာပြည်တွင်းဆက်မဖြစ်ယုံတမဲပဲပေါ့နော်အဲ့လိုပြောလို့ရတယ်မဖြစ်ယုံတမဲပဲဒူးစရိုင်းမှုတွေမှုကင်းတွေအများကြီးပဲ။နော်လူတွေတို့တော့ပြန်မင်းဆွဲတဲ့အဆင့်တွေဖြစ်နေတယ်။နိုင်ငံရေးတော်တော်လေးမတည်ငြိမ်ဖြစ်နေလို့နော်ဆိုတော့အဲ့ချိန်ကျတော့ချက်ကားပြီးပြောတာကိုသိရတယ်ပေါ့နော်ဒုတိယအချက်အနေနဲ့ကတော့သူကသမရဟောင်းဒေါ်နယ်ထရန့်ဒီဒီလူ့သမားသမဂ္ဂတွေကိုဆွဲတယ်ပေါ့နော်သူတို့ရဲ့မဲတွေရအောင် Republican ရဲ့ပါတီတမိုင်းအောင်ကြီးလိုက်မယ်ဆိုလို့ရှိရင် Republican ပါတီကဘယ်တော့မှအလုံသမားသမဂ္ဂတွေကိုဦးစားမပေးခဲ့ဘူးသူတို့တွေကိုအလုံသမားသမဂ္ဂဆိုတော့ဒီမှုကိုဘယ်တော့မှမချင့်သုံးခဲ့ဘူးတတိယအချက်ကတော့ရုရှားနဲ့ယူကရိန်းဖြစ်တဲ့ကျူးကျော်ဆက်မှာသူတော်သမဏဖြစ်လာလို့ရှိရင်ဒီကိစ္စကတစ်ချင်းကိုရက်သွားအောင်သူလုပ်လိမ့်မယ်လို့ပြောတော့ဒါကလည်းမယုံကြည်စရာအချက်တစ်ချက်ဖြစ်နေတယ်။ဘာကြောင့်လဲနိုင်ငံသားရေးပေါ်လဲဆိုတော့အရင်ရေးကြည့်တယ်နော်။ဘလို့လုပ်ပြီးတော့ရုရှားနဲ့ယူကရိန်းဖြစ်တဲ့ဆက်ပွဲကိုနေချင်းညာချင်းရက်နိုင်မလဲဆိုစဉ်းစားစရာဖြစ်တယ်။ဘာကြောင့်လဲဆိုတော့မကြသေးခင်ကရုရှားနော်တာမတ်ကြီးကိုနိုင်ကအဲ့လိုမဖြစ်နိုင်ဘူးလို့ပြောသွားတယ်။ဆိုတော့ဒီအတွက်ကြောင့်ကျွန်တော်အနေနဲ့တော့တော်တော်လေးကိုမနှစ်မြို့စရာတွေ့ရတယ်ဆိုတော့တင်ပြချင်ပါတယ်။
သမရလောင်းဒေါ်နယ်ထရန့်ကမူဝါဒဆိုင်ရာပြောကြားချက်တွေပေါ်တုတ်ပြန်တဲ့တွေကိုနားဆင်ခဲ့ရတာပါအခုတခါတော့ရခိုင်ပြည်နယ်တန်တွဲမှာအရခတက်တော် AA နဲ့စစ်ကောင်စီတပ်ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးစစ်ကောင်စီတပ်ကငပလီကန်းကြီးကွင်းဝိုင်းရေရက်စခန်းအနီးကနေဆက်လက်ခုခံနေတယ်လို့ဒေသခံတွေကပြောပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုကိုဇော်မိုးကျော်ကပြောပြမှာပ
ါရခိုင်တောင်ပိုင်းကတန်တွဲမြို့ပေါ်ကိုအရခတက်တော် AA ဘက်ကထိန်းချုပ်လိုက်ပြီးနောက်လက်တံစစ်ကောင်စီတပ်သားတွေဟာကွင်းဝိုင်းရေတပ်နဲ့အနီးဆုံးနေရာတွေကိုစုခွာပြီးခုခံနေကြပါတယ်။အထူးသဖြင့်တော့ငပလီကန်းခြေဂျိတ်တော်ရက်ဖက်မှာဖြစ်ပါတယ်။စစ်ကောင်စီတပ်သားတွေဟာဂျိတ်တော်ရက်ကွက်မှာကြန့်ရှိနေတဲ့ဒေသခံတချို့ကိုဖမ်းဆီးထားတာရှိတယ်လို့တန်တွဲကနေထွက်ပြေးတိမ်းရှောင်လာတဲ့အမျိုးသမီးတဦးကပြောပါတယ်။
ဂျိတ်တော်ရက်ကွက်မှာဆိုလို့ရှိရင်မင်းကရှိတဲ့ရွာသားတွေပေါ့နော်အဲရှိတဲ့ရွာသားတွေဆိုအရှုတ်ဆက်မချောင်နိုင်မဲ့ကြံခဲ့တဲ့လူရှုရှိရပေါ့အဲလူတွေအကုန်လုံးကိုမင်းကပဲဖမ်းခေါ်ရတယ်လို့ပြောတယ်။သူကအမျိုးသမီးတွေရောအမျိုးသားတွေရောအကုန်လုံးကိုအိမ်ကြီးထဲထိဝင်ဖမ်းတယ်လို့ပြောတယ်ရှင်။အဲဝင်ဖမ်းပြီးတော့ဖမ်းခေါ်သွားတဲ့အချိန်မှာအဲသူကဆက်တယ်ပေါ့နော်သူတို့ဆက်ဆရာရှိတယ်ဆက်ပြီးတော့အမျိုးသမီးတွေကိုတော့ပြန်လှုပ်ပေးတယ်ပြန်လှုပ်ပေးတယ်ပြီးတော့ဟိုအမျိုးသားတွေထဲမှာဆိုလို့လေဒီဒေတာခံနေပေါ့နော်ဒေတာခံတို့ကညီမဆိုင်ချင်တော့ဒီအဲဆက်တမြင်ဆောင်ပတနာနိုင်ပေါ့လေတန်တွဲနယ်ခံသားတွေဆိုလို့ရှိရင်ပြန်လှုပ်ပေးတယ်ပေါ့ဒါပေမဲ့ညီမတို့ဘက်မှာကြတော့ဂျိတ်တော်လိုနေရာမျိုးอ่ะပင်လေလုပ်ငန်းတွေပါရှိတော့ညီမတို့ဒီမှာရွှေပြောင်းလို့သားအများများတယ်ဆိုတော့ရွှေပြောင်းလို့သားမှာအရှာဒီဗမာပြည်လာလုပ်တဲ့သူတွေရှိတယ်အရှာညီမတို့ရခိုင်ပြည်မြောက်ပိုင်းပေါ့နော်အဲ့ဘက်တွေကလာလုပ်တဲ့လူတွေရှိတယ်ချင်းအဲ့ထဲမှာသူကဗမာပြည်ကလာတဲ့လူဆိုလို့ရှိရင်လည်းတိတ်အန်နေရမယ်ပြုတ်ပဲနဲ့ပြန်လှုပ်ပေးတယ်လို့ပြောတယ်ဒါပေမဲ့ဒီမြောက်ပိုင်းပေါ့နော်အထူးသဖြင့်ရခိုင်ပြည်မြောက်ပိုင်းကလာလို့ဆိုတော့သူကထိန်းသိမ်းထားတယ်လို့သိရတယ်ရှင်ဟုတ
်ဒါအပြင်ဂျိတ်တော်ရက်ွက်အနီးအနာကမ်းခြေမှာအလောင်းတချို့တွေ့ခဲ့ရတယ်လို့လည်းသူကဆက်ပြောပါတယ
်ဒီပေါ့နော်ညီမတို့ကမ်းခြေမှာအလောင်းခဏလောင်းတွေ့တယ်ပေါ့နော်အဲကမ်းခြေကတော့ဒီညီမတို့ဂျိတ်တော်များပြင်ကမ်းခြေပေါ့လေများပြင်ကမ်းခြေမှာတွေ့တယ်လို့ပြောတယ်များပြင်ကမ်းခြေဘယ်နားလောက်ကြလဲဆိုလို့ရှိရင်တော့ဒီ Orient Palace Hotel နဲ့ဒီ Chain Marina Hotel နားပေါ့နော်ကျွန်တော် Public Area နဲ့နည်းနည်းတော့နီးတယ်ပေါ့လေအဲ့ဘက်အချမ်းမှာအဲ့ပြောရဲခေါနလောင်းလို့ပြောရဲပေါ့နော်ဟိုကြားတဲ့သတင်းတွေရတော့အလောင်းတွေကနည်းနည်းရုပ်ပြင်းနေပေါ့နော်ဘသူပဲဟာမှန်းတော့မသိဘူးလို့ပြောတော့ဟိုတက်ခံထားရတာတော့တော်တော်ကြာနေပြီလို့ခံမှန်းရတယ်ဒါပေမဲ့အဲ့ရလောင်းတွေကိုသွားကောက်ဖို့လဲအခွင့်မသားလို့သွားကောက်လို့မရသေးဘူးလို့လည်းပြောရဲ
ဒီအခြေအနေတွေနဲ့ပတ်သက်ပြီး VOA ကတော့တရားစုံစမ်းအတည်ပြုနိုင်ခြင်းမရှိသေးပါဘူး လက်ရှိမှာတော့အာရက်ခတပ်တော် AA အနေနဲ့တန်တွဲမျိုးနယ်မှာကြန့်ရှိနေသေးတဲ့စစ်ကောင်စီတပ်စခန်းတွေကိုဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေပြီးငပလီကမ်းခြေတစ်လျှောက်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်တိုက်ပွဲပြင်းထန်နေတဲ့တန်တွဲမျိုးနယ်တစ်ခုလုံးမှာဖုန်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေပြီးဒေသတွင်းအခြေအနေကိုတိတိကျကျစုံစမ်းမှုခက်ခဲနေပါတယ်အာရကတပ်တော် AA ဘက်ကလည်းအခုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတစုံတရာထုတ်ပြန်ထားတာမရှိသေးသလိုစစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်တာမရှိသေးပါဘူ
း VOA အစီအစဉ်တွေကိုရေဒီယိုရုံးမြင့်တန်းကြားလို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ်
VOA ရဲ့မနက်ခင်းအစီအစဉ်လေးကိုချစ်မိတ်ဆွေတွေကြည့်ရှုနားဆင်နေရတာဖြစ်ပါတယ်။ကျွန်တော်တို့ရဲ့ဓာတ်ရိုက်ထုတ်လွှင့်ချက်တွေကို VOA ရဲ့ Facebook အပြင် VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းမှာပဲလာရောက်နားဆင်နိုင်ပါတယ်။အခုတော့စစ်ရှောင်တွေအကြောင်းကိုပြောပြပါမယ်။စာဝတ်နေရေးဒုက္ခတွေကြောင့်နေရာသစ်ကိုထွက်ပြေးလာကြတဲ့စစ်ရှောင်တွေရဲ့ဒုက္ခကအတော်လေးကိုကြီးမားလာတယ်လို့အကူအညီပေးအဖွဲ့တွေနဲ့ကာယကံရှင်တွေကပြောပါတယ်။နေရာသစ်မှာအလုတ်အကန်အတီးကြရရှိဖို့ငှားရမ်းနေထိုင်ဖို့တဖြည်းဖြည်းမလွယ်ကူတော့တာကြောင့်ဖြစ်ကြောင်းလည်းပြောပါတယ်ဒီအကြောင်းသတင်းအပြည့်စုံကိုတော့မတ်တင်ကြီးထိုက်ကတင်ပြထားပါတယ
်ရန်ကုန်မန္တလေးပြင်ဦးလွင်တောင်ကြီးမူဆဲဒီလိုစစ်ပွဲလွတ်တဲ့နေရာတွေကိုရောက်လာပြီးမြဲလေနေရာသစ်မှာဝင်ငွေပုံမှန်ရနေဖို့နေထိုင်ဖို့အတွက်အခက်အခဲဖြစ်နေကြောင်းစစ်ပေးရှောင်သူတွေက VOA ကိုပြောပါတယ်အထူးသဖြင့်ရှမ်းပြည်နယ်မြောက်ပိုင်းကစစ်ပွဲတွေကြောင့်မူဆယ်နဲ့တောင်ကြီးမြို့မှာစစ်ရှောင်အများအပြားရောက်ရှိနေတာပါတချို့ကတော့မူဆယ်ကတဆင့်တရုတ်ပြည်ထဲဝင်နိုင်ဖို့ကြိုးပမ်းနေကြပါတယ်လက်ရှိကုန်စည်နှုန်းနဲ့မူဆယ်မြို့မှာအလုံးရှိပဲအချင်းကြကြနေလို့မဖြစ်နိုင်ကြောင်းစစ်ပေးရှောင်တွေကိုကူညီပေးနေသူတဦးက VOA ကိုပြောပါတယ်
မူတယ်မျိုးမှာတယောက်ရဲ့ကုန်ကြသေးကတနည်းကို2000ဆမ်းမြောက်ရှိတယ်။ဒါကတော့တာအိတ်တော်ပေါ့နော်။ဒီလိုအဲ့ဒီကလားလောက်ပေါင်းလိုက်မှတပတ်ကကရတာ။မြို့ပြည်တဲ့ဝင်နေတရုတ်ကုမ္ပဏီတွေကအမခံပြီးတော့မှစိတ်ဝင်နေမှာလှုပ်လှုပ်ကြတာလေ။မူတယ်မျိုးမှာမြောင်များစွာရှိတယ်။ပြောကြမယ်တဲ့နော်။ဒီနေရာတိုင်းတစ်လေးခုလုံးကတော့အကုန်ရောက်တယ်လို့ဖြစ်နေတာ။အဲ့တော့မင်းကလေးယောက်ျားလေးရင်မကောင်းတဲ့ကျိုးပဲရင်လာပြီးမှအဲ့ဒီလာပြီးမှသားတဲ့အတင်းတွေရောက်လာတယ်။ဟိုလူတို့ဥပယောက်ကိုကိုင်းတောင်းယူပါတဲ့အတင်းတွေဒီရောက်လာတယ်။ဒီဒုက္ခတွေကိုလည်းဥရီတို့မူတင်ပါကြီးတဲ့ပရိဒါမြင်အောင်လေးအလွယ်ကိုလူမှကယ်တင်ပေးနိုင်တယ်လို့လည်းမရှိပါဘူး။ဥရီတို့လည်းဒီဒုက္ခတွေနဲ့တောင်ပြောင်းတာနေရ
။ရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးမြို့ပေါ်ရောက်နေတဲ့စစ်ရှောင်တွေကလည်းဒီမြို့မှာအိမ်ငှားရမ်းခတွေဈေးကြီးနေတယ်လို့ VOA ကပြောပါတယ်။တချို့ကတော့ဖုံးတော်ကြီးကျောင်းနေမှာခဏတဲပြီးမန္တလေးနဲ့ရန်ကုန်ကိုတစ်ခါထပ်ပြီးပြောင်းရွှေ့ကြပါတယ်။လာရှိုးဘက်မှာစစ်ပွဲတွေထပ်ဖြစ်နေလို့တရက်ကိုလူ900နီးပါတောင်ကြီးမြို့ကိုရောက်ရှိလာကြောင်းကုညီပေးနေသူတဦးကပြောပါတယ်
။အဲ့ဒီတောင်ကြီးမြို့ကမြို့လုံးဟို4000နဲ့5000ဝန်းကျင်တော့မှရှိနေတယ်။ဆိုတော့ဒီနောက်မှာကျတော့လူကြီး900ပတ်သက်နေမှာရှိရယ်ဆိုနေတိုင်းအဝင်ဆွတ်နေပါတော့။ဆိုတော့အဖြစ်ကျဲရှိတယ်အိမ်900ဆိုတော့အိမ်များ900လို့မရတာနဲ့ဗာနဲ့အဖြစ်ကျဲနေတယ်။ဆိုတော့ပမာဒီကစင်စင်တာလို့လည်းရှိပါမယ်။ဒီပေါင်းတဲ့နေရာမရှိတော့ကျွန်တော်ဒီခမ်းမမှာလည်းဆက်ထားအောင်ဒီလက်ရှိလူကြီး900ဆိုဆိုရင်ကျွန်တော်သိရဲ့30ရေက25ဘင်းတစ်ခါလည်းမရှိရဘူ
းရန်ကုန်နဲ့မန္တလေးမှာအိတ်ခန်းတစ်ခုကိုကျပ်နှစ်သိန်းကြီးပါအနည်းဆုံးပေးရတယ်လို့အလုပ်တစ်ခုရဖို့လည်းခက်ခဲကြောင်းစစ်ပေးရှောင်တချို့ကပြောပါတယ်တနင်္ဂနွေလုံးမှာပြည်ပခရိကဆက်ဖြစ်နေပြီးမြင်းမြုံမိုင်းနဲ့ပောက်ကွဲစီထက်တဲ့စစ်လက်နဲ့အကျဉ်းကျန်တွေကိုလည်းစိုးရိမ်နေရပါတယ်။ဒါအပြင်လက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုကြောင့်နေရာဆွန့်ခွာတာတွေဆက်ရှိနေပြီးလူသားချင်းစာနာမှုဆန်ရလိုအပ်ချက်တွေလည်းပိုများလာတယ်လို့မြန်မာဆန်ရကုလလူသားချင်းစာနာထောက်ထားမှုဆန်ရညှိနှိုင်းရေးယုံအိုချာကထုတ်ပြန်ထားပါတယ်။အခုဆိုရင်လူရည်သုံးတန်းလောက်နေရက်ကနေထွက်ပြေးတင်းရှောင်နေရတယ်လို့အခုဇူလိုင်လအတွင်းထုတ်ပြန်ခဲ့တဲ့အိုချာရဲ့အစီရင်ခံစာမှာဖော်ပြထားတာဖြစ်ပါတယ
်။မတ်တင်ကြီးတိုင်းပြောပြခဲ့တာပါ။အခုတော့ထိုင်းနယ်ဇက်ဘက်ကအခြေအနေကိုကြည့်အောင်ပါ။ထိုင်းနိုင်ငံမဲဆောက်မြို့မှာနိုင်ငံရေးတက်ကြွလှုပ်ရှားသူတဦးကျူးလွန်ခဲ့တဲ့အိမ်တွင်းအကြမ်းဖက်မှုကြောင့်တည်ဆုံခဲ့ရတဲ့အသက်26နှစ်အရွယ်မြန်မာအမျိုးသမီးမတ်ထက်တဇော်ရဲ့နာယီအစီအစဉ်ကိုအမှုမှန်ပေါ်ပေါက်ရေးစုံစမ်းဖော်ထုတ်ခဲ့ကြတဲ့အမျိုးသမီးသတင်းသမားမတ်ထိတ်ထားနဲ့တက်ကြွလှုပ်ရှားသူတွေဦးစီးပြီးတော့ပြုလုပ်ခဲ့ကြပါတယ်အပြည့်စုံကိုတော့ VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်
မြန်မာနိုင်ငံကနေနေဆက်ချက်ကျော်တရားခုလက်မှတ်နဲ့လာတဲ့မတ်ထက်ထက်ဇော်ဟာမဲဆောက်မြို့မှာရှိတဲ့ခင်ပွန်းဖြစ်သူဇော်ဝင်းထွတ်စီလာရင်ရိုက်နဲ့ထိုးကျိတ်တဲ့အိမ်တွင်းအကြက်ဖက်မှုကိုကြုံခဲ့ရပါတယ်။ဇနီးဖြစ်သူကိုပြင်းထန်စွာရိုက်နဲ့ခဲ့တာကြောင့်အဲ့ဒီဒဏ်ရာရီနဲ့ပဲမတ်ထက်ထက်ဇော်ဟာတက်ခရိုင်ကပြည်စနလုံးမှာရှိတဲ့ဆေးရုံကိုအေဘီလာ၂ရက်နေ့ကတက်ရောက်ကူတာမှုခံယူခဲ့ရပါတယ်။အေဘီလာ၆ရက်နေ့မှာတော့အဲ့ဒီဆေးရုံမှာပဲတည်ဆုံသွားခဲ့တာပါ။ဒီနောက်ဒီသတင်းကိုအမျိုးသမီးသတင်းသမားမတ်ထိတ်သားကစုံစမ်းဖော်ထုတ်ရာကနေလူအများသိရှိခဲ့တာဖြစ်ပါတယ်။တရားခံကိုအေးအေးယူနိုင်ရေးနဲ့သူမကိုတကြိုနိုင်ရေးဖော်ထုတ်ခဲ့တဲ့မတ်ထိတ်သားကတော့နာရေးပြုလုပ်ဖို့အလောင်းကိုထုတ်ချိန်မှာလဲမိသားစုဝင်တွေမလာရင်မထုတ်ပေးဖို့မြန်မာတန်ယုံဘက်ကဖိအားပေးမှုတွေရှိခဲ့တယ်လို့လည်းအခုလိုပြောပါတယ
်။ဒီနာရေးတကြိုရောမယ်ဆိုတဲ့အကြောင်းကိုကျွန်တော်ကဟိုပါပေါ့ဖိတ်ကြားတဲ့ဟာလေးတင်ထားရှိတယ်ပေါ့နော်။အဲ့ဒါလည်းတင်လိုက်ပေါ့တန်ယုံကချက်ချင်းအရှင်ဒီရောဆေးရုံကြီးကဟိုယာယူကြီးပိုင်းနေနေပေါ့နော်ဖျားပေးတယ်ဒီနေ့ကျွန်တော်အလောင်းသွားထုတ်တဲ့အချိန်မှာအဲ့လိုမျိုးခက်ခဲကြုံရတဲ့အတွက်ဟိုစကားပြန်ပြောပြအချက်ရတာတော့စကားသူတို့ကထိုင်းလူပြောတာဆိုတော့ပေါ့နော်သူတို့စကားပြန်ပြောပြအချက်အရာကတော့တန်ယုံကလို့ပြောတာပါလေ
ဒီမှုဖြစ်ပွားပြီးတဲ့နောက်မြန်မာတန်ယုံဘက်ကမိသားစုဝင်တွေဆက်သွယ်ဖို့ကိုလည်းစာထုတ်ပြန်ထားပါတယ်ဒီသတင်းကိုစုံစမ်းဖော်ထုတ်ခဲ့တဲ့မတ်ထိတ်သားကတော့သူမအနေနဲ့ကျူးလွန်သူကိုဖမ်းမိနိုင်ရေးအတွက်ကောနိုင်ရေးလုံနိုင်ရေးအတွက်ပါစီစဉ်ခဲ့ရတယ်လို့လည်းအခုလိုပြောပါတယ်
။ကျွန်တော်အသိတရားနဲ့ကျွန်တော်လူသားချင်းစာနာစုံစမ်းဖော်ထုတ်တဲ့ပုံစံမျိုးဖော်ထုတ်ရင်းနဲ့မှဒီသတင်းကဟိုဘယ်လိုကောင်းမလဲ။လက်မှတ်ကြိုင်ခွဲရင်းနဲ့ပတ်သက်နေတဲ့ကိစ္စတော့ကတော့အများကြီးပေါ်ပေါက်လာတာပေါ့။တရားခံဖမ်းဆီးရမိရလည်းရဲတွေနဲ့ထိတ်ဆက်ပြီးတော့အဲ့တရားခံလွှဲပြောင်းယူဖို့ဖမ်းဆီးဖို့ကကျွန်တော်ကိုယ်တိုင်နဲ့သွားခေါ်လာတာပေါ့နော်
။ဟုတ်ကဲ့။
ပြီးတော့နိုင်ရေးလုပ်ဖို့အတွက်ကျွန်တော်မျိုးဝင်နေရဲတွေနဲ့သွားတယ်အလောင်းထုတ်ဖို့တွေလဲကျွန်တော်ပါကျွန်တော်အကုန်လောက်တာပေါ့နော
်ဒီမှုဖြစ်ပွားပြီးတဲ့နောက်မြန်မာတန်ယုံဘက်ကမိသားစုဝင်တွေဆက်သွယ်ဖို့ကိုလဲစာထုတ်ပြန်ထားပါတယ်ဒီသတင်းကိုစုံစမ်းဖော်ထုတ်ခဲ့တဲ့မတ်ထိတ်သားကတော့သူမအနေနဲ့ကျူးလွန်သူကိုဖမ်းမိနိုင်ရေးအတွက်ကောနိုင်ရေးလုံနိုင်ရေးအတွက်ပါစီစဉ်ခဲ့ရတယ်လို့လဲပြောပါတယ်မတ်ထိတ်သက်ဆိုတိတ်ဆုံးမှုဖြစ်ပွားပြီးတဲ့နောက်ခင်မုံဖြစ်သူဟာကရင်ပြည်နယ်အတွင်းကစစ်ကောင်စီကိုစန့်ကျင်တော်လှန်နေတဲ့လက်နက်ကိုင်အဖွဲ့တစ်ခုတည်းကိုထွက်ပြေးသွားခဲ့ပါတယ်။၃လလောက်ကြာတဲ့အထိမတ်ထက်ထက်ဇော်ရဲ့အမှုမှန်မပေါ်ပေါက်ခဲ့သလိုအိမ်တွင်းအကြမ်းဖက်မှုကျူးလွန်သူခင်မွန်းတယ်ကလည်းသူမရဲ့တပ်တေကန်နိုင်ငံကူးစာအုပ်တွေဆရွက်စာရန်တွေမှတ်ပုံတင်နေဖုန်းတွေကိုလည်းဖျောက်ဖျက်ဖြစ်ခဲ့ပါတယ်။အရင်ပြည်နယ်အတွင်းကစစ်ကောင်စီကိုစန့်ကျင်တော်လှန်နေတဲ့ Lion Battalion Commando စစ်ကြောင်းရှိတဲ့နေမြေမှာခိုးလုံနေတဲ့ကျူးလွန်သူကိုဖမ်းဆီးနိုင်ဖို့အတွက်အမျိုးသမီးအဖွဲ့တွေနဲ့လက်တွဲပြီးစာထုတ်ပြီးတော့တောင်းဆိုခဲ့ရတယ်လို့လည်းမတ်ထိတ်သားကပြောပါတယ်။ဒီအတွက်ကရင်ပြည်နယ်ထဲမှာအခြေစိုက်ထားတဲ့ Lion Battalion Commando စစ်ကြောင်းကထိုင်းရဲတွေကိုပြန်လည်လွှဲပြောင်းပေးခဲ့ပါတယ်။မတ်ထက်တဲ့ဆော်ဟာခင်မွန်းဖြစ်သူရဲ့ပြင်းထန်တဲ့ရိုက်နှက်တဲ့ဒဏ်တွေနဲ့ဆေးရုံမှာပဲတေဆုံးသွားခဲ့တာဖြစ်တယ်လို့လည်းတက်ကြွလှုပ်ရှားသူတို့ကလည်းပြောပါတယ်။
ဟုတ်စာပထမဦးဆုံးဖြစ်စဉ်ကအဲအိမ်လင်းကျန်းဖတ်မှုဖြစ်ပြီးတဲ့အချိန်မှာမေတော်စိကောင်းကိုညနှောင်းပို့တာမေတော်စိကောင်းကလုံးဝမနိုင်တော့မှကျွန်တော်တက်ခိုင်မှာရှိတဲ့ဆေးရုံတစ်ခုကိုပို့တယ်အဲဆေးရုံပို့လိုက်ချိန်မှာအဲဆေးရုံမှာသုံးသွားတယ်သုံးသွားတဲ့အခါကျတော့ body ကိုမဲဆောက်ဆေးရုံကိုပြန်လှည့်ပေးလိုက
်မတ်တက်ဇော်ရဲ့ခင်မုန်းကိုတော့ထိုင်းရနာပိုင်တွေကလူတက်မှုနဲ့ဖမ်းဆီးထားပါတယ်သူ့ကိုလူတက်မှုနဲ့တရားစွဲဆိုထားပြီးပြစ်မှုထင်ရှားရင်တော့ထောင်ဒဏ်20လောက်ထိကြခံရမှာဖြစ်တယ်လို့လည်းထိုင်းရဲတွေကပြောပါတယ်ကျူးလွန်သူဟာစစ်တပ်အာဏာသိမ်းပြီးချိန်မှာမြန်မာပြည်ကနေထွက်ပြေးတိမ်းရှောင်လာပြီးကရင်မျိုးသားအစည်းအရုံးထိမ်းချုပ်ရာနယ်မြေမှာလှုပ်ရှားနေထိုင်နေသူတို့အုပ်ဖြစ်ပါတယ်။မတ်ထက်ထက်ဇော်ကတော့စင်ကာပူနိုင်ငံမှာအလုပ်လုပ်ကိုင်နေသူတို့အုပ်ဖြစ်ပြီးခွင့်ရတဲ့အချိန်မှာမြန်မာပြည်ကိုပြန်လာပြီးတဲ့နောက်တရားကူးလက်မှတ်နဲ့မဲဆောက်မှာခင်မွန်းဖြစ်သူကိုလာရောက်တွေ့ဆုံခဲ့တာပါ။တေဆုံးသူမတ်ထက်ထက်ဇော်နဲ့ခင်မွန်းဖြစ်သူတို့မှာအရွယ်မရောက်သေးတဲ့သားသမီးနှစ်ဦးကျန်ခဲ့ပြီးမြန်မာပြည်မှာနေထိုင်နေကြတယ်လို့လည်းသိရပါတယ်ရှင်။
VOA သတင်းတော်မှာရေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါတယ်ကျွန်တော် VOA ကတင်ဆက်ပြီးသမျှသတင်းတွေကို VOA ရဲ့ Telegram Channel မှာလည်းလာရောက်ဖတ်ရှုနိုင်ပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာပြည်ဆိုင်ရာအကြောင်းသုံးသပ်ချက်တွေကိုမူရင်းအာပေါ်မပြတ်ဦးကျော်စံသာကကောက်နှုတ်တင်ပြထားပါတယ
်ဟုတ်ကဲ့ကျွန်တော်ပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေမှာတော့မြန်မာနိုင်ငံပဋိပက္ခနဲ့အင်ဂျီနိုင်ငံတွေရဲ့အခမ်းကဏ္ဍနောက်တစ်ခါရှမ်းမြောက်စစ်မြေပြင်မှာဇက်ကောင်စစ်တွေပါဝင်လာခြင်းဆိုတဲ့အကြောင်းအရာတွေဖြစ်ပါတယ်။အဲဒီထဲမှာပထမဦးဆုံးပြောပြလိုတဲ့အကြောင်းအရာကတော့မြန်မာ crisis hits fatigue level Mima Pribaka Lepanja Saint Yamibi, Sura Gonsin, Gawi Chunky Davun at the Pepper. Pengo Post Rinza Tunu Pyobiamaloknya. So Mikwe Mima Pribaka Pile Yamia de Wu.
A chinia Pusulare. The same Zakunin now by Sidaha. အထူးသဖြင့်တရုတ်ထိုင်းအိန္ဒိယနယ်စပ်တွင်မှနယ်မြေတွေတဖြည်းဖြည်းပုံမိုလွတ်လွတ်ဆုံးကျုံနေရတယ်။အာဆီယံမူငါးချက်ကိုကင်ဆယ်ထားတဲ့ဖြစ်တဲ့လက်ရှိဥက္ကဋ္ဌလာအိုနိုင်ငံကတော့မြန်မာအရေးကိုဘယ်လိုကင်တွယ်ကြမလဲဆိုတာအာဆီယံဝန်ကြီးအဆင့်ဆွေးနွေးတဲ့လမ်းမဲ့ဇူလိုင်20ရက်နေ့အတွင်းမှာကျင်းပဖို့ပြင်ဆင်နေတယ်။ဒါပြင်အာဆီယံရဲ့ယခင်ယခုနဲ့နောက်ဥက္ကဋ္ဌ CEO jalan macam ni. Kuala Lumpur tu kosle Julie Bishop asuhin. Asyik nak kiri sampi ni mah itu tunggal lelai ni dah tu sutawa. Entah macam apa asyik ni tu pemain dengan niara. NUG ni pun mesti dua sesan laja atau tu yang tapi mete wen si map jubur sentens jabung mpozibu. Sesa pirole munga jekaro asyian dweyo asyian ye tika sunibe inyaji de pshete. Amerikan bishanzu deyo indiyane rasharo dweba triyao de mwangche sele di sinne dire lo kawi chonki da munga yu sathaware. Di inyaji le nangan munga zuru asyidin zuru tesainde be sivi nyan titwe ni jadalu. Amerikan bishanzu asya pizivek letaw nangan yae unji Daniel Cridenbrinka. Hanoi Muma, Yamazan Yasi, and Twisumpi, Sigonsin, Sessan Titu Lujan, Chepiazaka Varera. Pazira Rungale, Bengal Lise Hotel, Mam, Yamazan Yasi, and the Tuna Twisum Swinni Gadi Elus with Hawaii. Natown Sette, Dwin, Mananga, Nepiro, Suan, and Puman Sessan, look at American Pidanzu, Halem, Yamayama. Jandizarin, Nanganine, Simpan Kazajin, Sura, D. Chepiamuria, Yusan and Madre. Yuna India Rovarom Yama Yima Hover Kwakazani Rajahavi. Teo Suyin, Pemla Mungaja, Nepal and Nima, Pemraha Uvins and Yo Pijagare, Taka Sikonsi Dujo Suin Ule, Gwendauma, Sustainable Development Forum, Tehwood at Yuga Pijagare, Tepema India Nangayai on Yi Jai Sengale, Pimstak Delare, Sikonsi Nangayai on Yi Uvins and Atris on Swinigare, Asian Mungaja or Tete Jojo Tok Kanyim Sire Rashaha. Ukraine juga muzak negara mana tiada pelarangan niya. Sedang Asia bawa punjuk ni negara ini sesuatu yang pumuk hema angguk lani le. Biro China niuma negara usul nukuja senjata mukjiam sekarang di baca pandi negara surau Asia ngah cuci di tabu luar de. Sejak orang lawu negara usang le jangule Asia ngah pujuk bawa lekhaya me cincir de. China film jenab. Sekangsia sibai halai, cina mian soyo piaja la nevi. Sekangsia yesen muri ulai piduria beluma makamian hanyarau. Di jadai um cincu mahanta hanyabu suyin. Tiba nenganya wial sepe mujang, nima nengama proxy wallu korre tersinggan sepe pila nanya tu. Di daruin nenganui nene tau nimyo zunen kuza sangwe jendelu. Kawi chungki dapunga sunza ita tawarnya. New players emerged in fighting in Myanmar's northeast as powerful ethnic militias intervened. Myanmar se gazawi ma in aji ya tayin da sita phari pawin la jin ha gazadama asit de paw thwet la da be phit de swa khong sin ne and pack ya thung da ja phit par abcnews.co.com nga thunu pyo pya ma ok ya the job jan sam yauk dai kwe ma yakhi ma pawin ga de UWSA Water Frenet, SSA, Miao Pai Pueru, Pawanaraha, Pomo Sokremu Chisire, Pai Alunye Udijeha, Mandele, Semia, Mantiazunze, Guamasia, Lasu Miu Chede, Lasuha, Sikansia, Semia Dan Sisanajole Chede, DNLN, MNDA, Pigere, Paga, Lasu Bego, Tupaularo. The Kenyan Zumba, October Tuzima, Mapa, Wingere, UWSA Water Fuera. Lasu Bemashire, Dayen Mugu, Thruet Tapuri, Sislokere, Dayen Ha Walu Muri, Nitanya Chede, Yudu Essay Jogunagaro, Dayen Mugu, Taiquari, Makuzea, and Kagwebu,
ကျောင်းစီနှင့်ညီတိုင်းပြီးတော့ဒီလိုဝင်ရောက်လာတာဖြစ်တယ်လို့ABDရင်ဌာနကိုပြောခဲ့ပါတယ်။နောက်တစ်စောပဲအဆက်ဆေးမြောက်ပိုင်းကလည်းMND ကစီကောင်စီကိုတိုက်ခိုက်နေတဲ့အယောင်မျိုးကိုတပ်ဖွဲ့ဝင်တထောင်ဆေလွှတ်ခဲ့ပါတယ်။အယောင်ဆိုတာသူတို့နယ်မြေဖြစ်တယ်လို့ဆင်းတွေကယူဆထားပြီးဒေသခံတွေလုံခြုံရေးအတွက်ဆေလွှတ်ခဲ့တာဖြစ်တယ်လို့ကြေညာချက်ထုတ်ပါတယ်တဲ့။ချမ်းပြည်နယ်
Chapchan, Kisa, Machina, Tiuka, Tipuke, Sura, Tejapian, Sakaya, Chede, Tavime, Peria, Diga, Josiwara, Teda, Tigini, Chapare, Tiberi, Sipian Chila, Rajam, Truya, Dini, Josiwara, and Yasila, Tajam, TNLNA, MNDA, Rugo, Tinchupu, Yuruese, one SSH, North, Sam Yaldu, Peuga, Tompe like Japchina in the Elo,
ສົມບາຊິນກຣັນແປກກະຕົງດັດຖ້າວ່າຄະຍາຕຣິມັນຫນ່ວຍຢາບໍ່ອຽດຈີແດຕິກນິກຄິມມາກະບາຈີແຍເບຍແຍດີຕາມາເບຍ້ານຫນີວ່າຊີຄລົກຕິຈັນໄນລາຍຸງແນຕຣິມັນຫນ່ວຍຢາຢູ່ຫນາຍມາເບຕຣິມຫນ່ວຍແນງງາຍີ້ຜິດສິນຫນ່ວຍຕະແກບໍວ່າສັດລັ້ນຫນ່ວຍວັນຄລິກຄລົກຕິຈັນໄນຍຸງແນກະບາຍແຍຍະກາອັດຕັນຫນ່ວຍກູໄຊ່ສັນນາສິນໄນມາຜິດໄປແລະຈິງເບນຍາກະເບຜິດຜິ
မင်္ဂလာမနက်ခင်းပြကြပါသည်ခင်ဗျာ VOA American တန်ရဲ့မြန်မာပြည်စနေနေ့မနက်ခင်းအစည်းအဝေးကို VOA ရဲ့ website Facebook YouTube တို့ကနေတက်ရိုက်ထုတ်လွှင့်နေပါပါအခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အမျိုးသမီးကဏ္ဍသုတဆွန်လင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာကဏ္ဍတွေနားဆင်ရဖို့ရှိတဲ့တဲ့အရင်ဦးဆုံးတော့မင်းသမီး Angel Lemon နဲ့ပတ်သက်လို့တင်ပြခြင်းပါတယ်ပြည်သူတွေရဲ့အားပေးမှုကြောင့်နေရာတစ်ခုရလာခဲ့တဲ့အမှုပညာရှင်တယောက်အနေနဲ့တိုင်းပြည်အမှောင်ကျပြီးပြည်သူတွေဒုက္ခရောက်နေခြင်းမှာပြည်သူတွေနဲ့ပဲအတူရှိနေခြင်းနဲ့လို့တရုတ်ဆောင်လည်းဖြစ်တဲ့အလှမယ်လည်းဖြစ်တဲ့မော်ဒယ်တူဦးဖြစ်သူ Angel Lemon ကပြောပါတယ်2021စစ်တပ်ကအာဏာသိမ်းမှုကိုစန့်ကျင်တဲ့လှုပ်ရှားမှုတွေမှာရှေ့တန်းကနေပါဝင်ခဲ့သလိုစစ်ကောင်စီကဖမ်းဝရမ်းထုတ်တာခံခဲ့ရပြီးတဲ့နောက်အိန္ဒိယထိုင်းနိုင်ငံတွေထွက်ပြေးခဲ့ရပြီးထိုင်းနယ်စပ်မှာတစ်နှစ်လောက်နေခဲ့ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုကိုရောက်လာတဲ့မင်းသမီး Angel Lemon ကိုမက်ခင်ဖြူတွေးကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ There's a path we must choose sometimes
Gotta stand up and fight sometimes မင်္ဂလာပါမက် Angel Lemon ပြီးဝီမြို့မီခန္ဓာမှာပါဝင်ပေးတာကျေးဇူးများကြီးတင်ပါတယ်ရှင်
ဟုတ်ကဲ့မမင်္ဂလာပါရှင်အခုလိုညီမကိုဖိတ်ခေါ်ပြရလဲကျေးဇူးအများကြီးတင်ပါတယ်ရှင်ဟုတ
်အင်ဂျယ်လို့ပဲဟိုခေါ်လိုက်မယ်နော
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ပြပါတယ်ရှင
်ဆိုတော့အင်ဂျယ်ကဒီ2021မြန်မာနိုင်ငံမှာဒီစစ်တပ်အာဏာသိမ်းချိန်ကစပြီးတော့ဒီအာဏာရှင်ကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေမှာပါဝင်လာခဲ့တဲ့အမှုပညာရှင်တယောက်ဖြစ်တဲ့ဒီအာဏာစသိမ်းတဲ့ချိန်တုန်းကတော့မြန်မာနိုင်ငံတဝမ်းမှာလည်းအာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေကနေရာနှံ့ဖြစ်တဲ့ချိန်မှာအမှုပညာရှင်တွေလည်းအများကြီးပါဝင်လာခဲ့တယ်ဒါပေမဲ့နောက်ပိုင်းမှာအချိန်ကြာလာတဲ့အမျှတချို့ကလည်းဆက်ပြီးတော့မပါဝင်ဖြစ်တော့တာတချို့ကြတော့လည်းဟိုမပါဝင်တော့ရုံနေမဟုတ်ဘဲနဲ့ဒီအာဏာသိမ်းမှုမှာပါဝင်တဲ့လူတွေဘက်ကနေပြီးတော့ရက်တီသွားတဲ့အခြေအနေမျိုးတွေအထိအပြောင်းလဲသွားတာတွေအများကြီးရှိကြတယ်လေနော်ဒါပေမဲ့ဒီထဲမှာမှအင်ဂျယ်ကကြတော့ဒါအခုအချိန်ထိဒီအာဏာရှင်စန့်ကျင်လှုပ်ရှားမှုတွေမှာဟိုရှေ့တန်းကနေပြီးတော့ဆက်ပြီးတော့ပါဝင်နေတာကိုတွေ့ရပါတယ်ဆိုတော့ဒါကကိုဘလို့ယုံကြည်ချက်နဲ့အခုချိန်ဒီဆက်ပြီးတော့ရက်တည်နေတယ်လဲဆိုတာပြောပြပါလားရှင
်ဟုတ်ကဲ့ဟိုညီမတိုင်းရင်သူဆိုတော့တော့အားလုံးကတော့တည်ထားမှာပေါ့နော်ဆိုတော့တချို့ကျတော့ဗာတိုင်းရင်သူဗာတိုင်းရင်သားလဲဆိုတော့မသိပေါ့နော်ဆိုတော့ညီမကကချင်လူမျိုးတယောက်ဖြစ်တယ်ညီမနိုင်ငံမှာပဲမွေးတယ်ညီမနိုင်ငံမှာပဲကြီးတယ်ပေါ့နော်ဆိုတော့ညီမတို့ဒီညီမနိုင်ငံမှာဒီ Civil War ကလွန်ခဲ့တဲ့90ကျော်လောက်ခရီးရှိနေခဲ့တာပေါ့နော်ဒါပေမဲ့တချို့ဒီမျိုးကြီးပြကြီးတွေမှာတိတ်ပြီးတော့ဟိုဒီမီဒီယာတွေမှာရောက်တာမျိုးတွေလည်းရှိခဲ့တဲ့အခြေအနေပေါ့နော်ညီမနိုင်ငံမှာဆိုတော့ညီမတိုင်းသူတယောက်အနေနဲ့ဒီဟာတွေကိုညီမမြင်ခဲ့ကြားခဲ့ဘူးတဲ့ဟာတွေရှိတယ်ရှိခဲ့ပွဲချမှာပဲအခုလိုမျိုးအခြေအနေကတော်တော်ဆူဆူသွားဖြစ်သွားတယ်တနိုင်ငံလုံးတိုင်းတာတွေဖြစ်သွားတဲ့အချိန်မှာအဲညီမကလူငယ်တယောက်လည်းဖြစ်တယ်နောက်ပြီးညီမစဉ်းစားတဲ့အပေါ်ကလေနော်ညီမရဲ့အမှုပညာတက်တမ်းပေါ့နော်ညီမအမှုပညာစလုပ်ခဲ့တဲ့ဟာကအဲကိုယ့်ရဲ့အောင်မြင်မှုတစ်ခုလေလောက်ချင်တာမျိုးမဟုတ်ဘူးပေါ့နော်ဘာဖြစ်ညီမကညီမရဲ့မှာရှိတဲ့အားကညီမရဲ့ influence ပေါ့ အဲညီမရဲ့ဒီပြည့်သက်တဲ့ပုံမှာအဲညီမပုံမှာယုံကြည်ရရှိရဖြစ်ရှိမယ်ကြည့်ပြီးတော့အဲညီမကိုကြည့်ပြီးတော့ဗောနောအားကြတဲ့လူတွေရှိမယ်အဲ့လိုလူတွေအတွက်ကိုညီမကတခုခုအကျိုးပြုချင်အောင်ဗောနောအဲ့လိုအကျိုးပြုချင်မှာညီမကအာဒီတော်လိုင်းရေးကိုစပြီးတော့ပါဝင်ဖြစ်တာဗောနောညီမတို့ရဲ့ထမင်းရှင်နေဆိုတာသူတို့ပဲလीเนาะသူတို့အားပေးလို့ညီမတို့ဒီလူတနေအောင်ရောက်လာတာအခုချိန်မှာသူတို့ခက်ခဲတဲ့အချိန်မှာညီမကဘာလို့ဒီစကားတွေကိုမပြောနိုင်ရမှာလဲညီမကသူတို့ဘက်ကနေဘာလို့မရက်တီးပေးနိုင်ရမှာလဲပေါ့เนาะအဲ့ဟာတွေကိုညီမစဉ်းစားတယ်ပြီးညီမတို့တိုင်းရင်းသားတိုင်းရင်းသူတွေညားကြီးအာစစ်ပြေးဒုက္ခတွေတွေဖြစ်ခဲ့ရတယ်ပေါ့เนาะမကလေးငယ်တွေဆိုရင်သူတို့အနာဂတ်တွေပျောက်ခဲ့ရတယ်အဲ့ဒါတွေညီမအများကြီးမြင်ပြီးတော့ဒီကတော့ညီမ humanitarian နဲ့အာပို့ပြီးတော့အာအကျိုးပြုချင်တယ်ဆိုတော့ညီမဒီအရကိုစပြီးတော့အာပါဝင်ဖြစ်တာပေါ့เนาะဟုတ်ကဲ့
ပါ။အဲအင်ဂျယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာဒါတနိုင်ငံလုံးတိုင်းတာနဲ့ပြီးတဲ့တိုက်တဲ့တခုရထားတဲ့မစ္စတာယောက်လည်းဖြစ်တယ်။မစ္စတာယောက်မော်ဒယ်တယောက်နောက်ဥပညာလုပ်ငန်းတွေကိုလုပ်နေတဲ့နော်ရုပ်ရှင်သရုပ်ဆောင်ဘာလုပ်လာတဲ့ဆိုတဲ့ခါကြတော့လေနေရာတခုရနေတဲ့အချိန်မှာအခုလိုမြန်မာနိုင်ငံမှာဒီလိုအာဏာသိမ်းတဲ့အချိန်ကြီးဖြစ်သွားတဲ့ခါကြတော့အခုဆိုလို့ရှိရင်ဒါအင်ဂျယ်ဆိုရင်ဟိုမြန်မာနိုင်ငံအတွင်းရနေပါထွက်လိုက်ရတဲ့အနေအထားမျိုးဖြစ်သွားတာ哦ဆိုတော့ဒါကဟိုကိုယ့်အတွက်ဘယ်လောက်ထိဆုံးရှုံးနေတာမျိုးဖြစ်စီတယ်လို့ထင်လဲ။
အမှန်တမ်းပြောရရင်ဆုံးရှုံးမှုကလေညီမလေးကိုပါကိုတယောက်တည်းမတွက်ချင်းပေါ့နော်ဘောလဲဆိုတော့အားလုံးကကိုပိုင်ဆိုင်တဲ့အတိုင်းတာနဲ့ကိုရဲ့ဆုံးရှုံးမှုကကိုရဲ့ဒီဟာတန်ဖိုးပဲပေါ့နော်အမှန်တမ်းပြောမယ်ဆိုညီမလည်းအချင်းနေတစ်ခုထိပေါ့နော်ဒီညာရောက်အောင်လို့အများကြီးစူးစမ်းခဲ့တာပေါ့နော်ပြီးညီမရဲ့မိသားစုကလည်းအရန်ကို supporting ပေးခဲ့တာပေါ့နော်အဲအဲ့တော့ဟိုဒီနိုင်ငံကြီးဖြစ်သွားတဲ့မှာဒါကတော့အများသောဖြင့်မိသားစုကတော့ဟိုကြည့်ဆိုင်စေချင်တာပေါ့နော်တိုင်းသူလည်းဖြစ်တော့ကိုယ့်ကိုအဲ့လိုအများကြီးသူတို့တွေဟိုမဲမှာလဲဆိုတော့လေစိတ်ပူတယ်ဒါပေမဲ့ညီမကလည်းကောင်းပါရဲ့မှာပါတယ်ဟိုမရဘူးဒါကဟိုကိုကကျတော့ကိုအောင်မြင်ခဲ့တော့ကကျတော့ကိုကပျော်ပျော်နဲ့သူတို့လက်ခုပ်တီးတာကိုခံခဲ့ပြီးတော့ဒီနိုင်ငံလဲတကယ်လဲဟိုအမောင်တို့တွေရောက်နေတဲ့အချိန်မှာကိုကဟိုမသိတလို့ရမနေနိုင်ဘောနော်ဆိုတော့မိဘရယ်လည်းနောက်ဆုံးကြတော့အရင်တော့မသားခဲ့ပါဘူးသူတို့ကလည်းနည်းနည်းဟွာပြတော့မိဘလည်း okay အဲဆိုတော့တမီးလည်းအသက်အရွယ်တခုရောက်ပြီဖြစ်တော့တမီးလှုပ်ချင်တဲ့ဟာတမီးလှုပ်လို့ရတယ်ပြီးတော့ဟုတ်တယ်ငါတမီးကိုဒီလိုအမှုပညာထဲမှာငါတို့တွေအာ supporting ပေးခဲ့တာလည်းဒီလူမျိုးတစ်ခုအတွက်ပေါ့နော်လူမျိုးတစ်ခုအတွက်အကျိုးပြုတဲ့တနေရာမှာရှိစေချင်လို့ဒါဒီတဲ့ကိုပို့ခဲ့တာပေါ့ဆိုတော့ညီမပြန်စားခြင်းညီမရဲ့ဆုံးရှုံးမှုထက်ဒီပြည်သူလူထုရဲ့ဆုံးရှုံးမှုတွေသူတို့ရဲ့အနာဂတ်ပြောင်းမှုတွေတော်တော်ကြီးမယ်လို့ညီမထင်ပါရဲ့ဟုတ
်အဲ့လိုမျိုးပေါ့နော်လှုပ်ရှားမှုမှာပါဝင်ပြီးတဲ့အခါကျတော့ဘလို့ဖိအားပေးတာတွေဂျုံခဲ့ရတယ်လဲနောက်ဆုံးတိုင်းပြည်တွေကနေထွက်တဲ့အထိဖြစ်ခဲ့တဲ့အခြေအနေဂျုံရတာလဲနည်းနည်းပြောပြပါလား
ဟုတ်ဒီလိုဟိုညီမတို့အဲ့ဒီမှာဗာစလုံနေပြီလဲဆိုတော့ Passion for Hope Organization ဆိုတာရှိရပေါ့နော်ညီမရဲ့နောက်တဲ့ငယ်ချင်းနှစ်ယောက်ရဲ့ပေါင်းပြီးဖွင့်ထားတာတည်ထောင်ထားတာပေါ့နော်ဒီ humanitarian နဲ့အဓိကညီမတို့လုပ်ထားတယ်ပြီးတော့ညီမတို့ဒီအောက်ဆီဂျင်စောက်တဲ့ဟာတွေလည်းညီမတို့လုပ်ထားပြီးအဲနောက်ပြီးတော့ညီမတို့ဒီအလူတွေပေါ့နော်ဒီမိချင်းသားမှာရှိရတဲ့ဟာတွေပြီးတော့နယ်ပတ်မှာရှိရတဲ့ဟာတွေအများကြီးပေါ့နော်ဘကိုးအလူတွေမှာညီမတို့တက်နိုင်တော့အများကြီးကူညီခဲ့ပေါ့နော်ဆိုတော့ညီမတို့အဲ့ဒါလည်းစပြီးတော့လုပ်ခဲ့တဲ့အချိန်ဆိုညီမတို့ curfew မစခင်မှာညီမတို့ဒီမခွဲခင်ပါတော့လူစုမခွဲခင်ပါညီမတို့ဒီပတ်စံတွေရည်ရဲစီးရင်ကြရလို့တယ်ပြီးတော့လူစုခွဲပြည့်ကြမှာညီမအပေါ်တက်ကြမှာညီမရဲ့ဖုန်းကအင်တာနက်လုံးဝမဝင်တော့လူတွေကဖုန်းနံပါတ်နဲ့ညီမကိုစာရေးပို့ကြအဲ့လိုမျိုးလုပ်တဲ့အချိန်မှာညီမအမေကဟိုကညီမအစီကိုအပြေးလာပြီးတော့ပစ္စည်းထုတ်လို့ဆိုပြီးအဲ့လိုစပြပစ္စည်းထုတ်တဲ့အချိန်မှာညီမလည်းကြောင်သွားတော့ဗာပြက်တာလဲပေါ့နော် तू ကလည်းပြောတယ်အမေကဒီမှာမှာဒါကြီးဖြစ်နေပြီဆိုတော့နင်းတနေရကိုပြောင်းမရတော့မယ်ဆိုတဲ့အချိန်မှာညီမဘာယူလို့ယူရမှာမသိဆိုတော့ညီမအစီမှာဟိုဟိုပါမသွားဘူးပါလဲဆိုတော့ laptop ပေါ့နော် laptop တစ်လုံးပဲပေါ့ဆိုအဲ့မှာအစင်းစရိုက်အကုန်လုံးရှိတာဟုတ်ဆိုတော့အဲ့ laptop တစ်လုံးရဲ့နောက်ပြောညီမအမေကလည်းညီမကိုကျန်းစာအုပ်ပေါ့နော်အဲကျန်းစာအုပ်တစ်ခုညီမရေဖို့အဲ့ထဲမှာထည့်ခဲ့ပေးပြီးညီမကိုညီမအဲ့အိမ်သားလေးမှာပဲအတိတ်တငယ်ချင်းအိမ်မှာညီမကိုပေးခိုင်းလိုက်တယ်ပေးခိုင်းတော့ကျတော့တငယ်ချင်းအိမ်ကလည်းမန်တိုင်းမျိုးသူတို့စီမှာလည်းလာပြီးတော့ပုံနေတဲ့သူရှိနေရောဆိုတော့ပြဿနာကသူကညီမကိုလက်မခံနိုင်တော့ဆိုတော့လူများနေပြီဆိုတော့မိအုပ်စုလိုက်ပြီးမိမှာဆိုတော့ညီမကနာမည်တစ်ခုရှိတော့ရှိုင်ညီမအရင်ရှိုင်သူ့ဘာမိမှာလေဆိုတော့ညီမကိုသူ့မနေခိုင်းချင်တော့ညီမတငယ်ချင်းနဲ့စကားပြောပြီးညီမတငယ်ကโอเคဟုတ်ပြီအဲ့ဆိုရင်အဲကားမှာတွန်းနေဆိုပြညီမဒီကားပါကင်းထဲမှာသူ့ကားထဲမှာပေါ့နော်တပုံးနေခဲ့တညလုံးအဲပြီးမှမနေ့ curfew ဖွင့်တဲ့အခါကျမှညီမတို့ပေါ့နော်ဒီ safe house ဆိုအဲ့လိုမျိုးမှာပေါ့နော်စပြီးတော့ညီမကိုစနေတာပေါ့ပြီးတော့ညီမဒီနိုင်ငံကနေထွက်ပို့တော့ညီမနောက်ဆုံးဆုံးဖြတ်လိုက်တာပေါ့နော်အဲ့လိုလိုက်
ညီမနိုင်ငံထဲမှာဘယ်လောက်ကြာကြာနေပြီးတော့မှထွက်လာရတာလဲညီမဝရန်ထုတ်ဝရန်လဲဟိုဖမ်းဝရန်လဲထုတ်ပြီးတယ်မလား
ဟုတ်ညီမဖန်ဝရန်ထုတ်ပြီးတော့ညီမတပတ်လောက်ထနေညီမနေပြီးတော့ညီမနိုင်ငံနေထွက်သွားတာပေါ့နော်အဲနိုင်ငံထွက်သွားပြီးညီမနေဆက်ဒီမှာညီမအဲ့လိုဒီနေဆက်မြို့ရွာလေးမှာပေါ့နော်ညီမတလားနလားအဲ့လိုနေခဲ့ပြီးတော့နောက်ဆုံးဒီဘက်ကိုပြောင်းလာတာပေါ့နော်ဒါပေမဲ့အဲ့ဒီဘက်ကိုမရောက်လာခင်မှာညီမဂျားထဲမှာတနစ်ကျော်လောက်တော့နေရရတရားပေါ့နော်ဟုတ်
အော်ပြောင်းလဲရတော့တကယ်ကိုထင်မှတ်မထားတဲ့ဘဝအပြောင်းလဲတစ်ခုလို့ပြောရမယ်ထင်ပါတယ်ချက်ချင်းထင်မှတ်မထားတဲ့အချိန်မှာပြင်ဆင်ဖို့တော့မှပဲတေချာပြင်ဆင်နေမရပဲနဲ့အများဆုံး track ခဲ့ရတယ်ဆိုတော့လေအခက်ခဲတွေလည်းတော်များမယ်လို့ထင်ပါတယ်ဆိုတော့ဒီတလျှောက်မှာကိုဖြတ်တန်းခဲ့ရတဲ့နေရာမှာကိုအတွက်အခက်ခဲဆုံးရောဘာတွေကြုံခဲ့ရတာရှိမလဲ
အခက်ခဲဆုံးဆိုတော့ညီမဒီဟာဒီရွာမှာရောက်သွားတဲ့အချိန်မှာညီမဟိုသူချောင်းရီတောက်တာအစောလေညီမဒီအထက်လောက်ရောဖြစ်တာထင်တယ်ပြီးတော့အဲ့လိုညရယ်ဆိုဖျားရယ်တတာပေါ့သူများပြောတော့ငတ်ဖျားလားအဲ့လိုမျိုးပေါ့နော်ပြီးတော့ညီမကလည်းအဲ့လိုအရန်ကြောက်တော်လေးအဲ့တုန်းကလေယူအားမှာဆိုအရန်ကြောက်တော့ तू ကကိုဗစ်အဓိကညီမတို့နိုင်ငံဖြစ်တဲ့အချိန်မှာကိုဗစ်ကလည်းဖြစ်တော်လေသူတို့ဒီနေဆက်ကအဲ့လိုတရားမဝင်လူတွေကိုဝင်လာလို့ကိုဗစ်မိရဲ့အဲ့လိုမျိုးဆိုရင်တော့ဖမ်းမယ်အဲ့လိုလုပ်တာဟုတ်ဆိုတော့ညီမလည်းအရန်ကြောက်ပြီးညီမဖျားတော်လေညီမအဲ့အိမ်ကလူမပြောရဲအဲ့လိုမျိုးဘာတော့ကိုဖျားရဲဆိုသူတို့များတတ်တိုင်မလားပေါ့နော်ပြီးတော့ညီမဝမ်းနေရှော့တာပေါ့နော်အဲ့လိုမျိုးဖြစ်တာပြီးတော့ညီမအဲ့လည်းမပြောရဲနောက်ဆုံးကျတော့ကိုကလည်းမပြောရဲအဲ့လိုစေးထွက်ဝဲပေါ့လေကိုကလည်းစကားမတတ်အဲနောက်ဆုံးမှညီမအမေကအဲ့လိုခီးပါတွားတိုင်းသူအဲ့လိုစေးထုတ်တွေထည့်ပေးတဲ့တရားရှိရဲအဲ့ဒါလေးညီမတွေ့ပြီးတော့သူကလေဘယ်လောက်ထိအောင်မှာဖြစ်လဲဆိုတော့သူကစာစေးထုတ်တွေမှာသူမြန်မာလိုရေးထားတာလေညီမဒါကကျတော့one show ရင်တောက်တဲ့စီအဲ့လိုခေါင်းကရင်တောက်တဲ့စီအဲ့လိုညီမအဲ့မှာအဲ့စီလေးတောက်ပြီးညီမပြောက်သွားအမှန်တိုင်းပြောမယ်ဆိုရင်ဒါဖះရဲ့ဟွာလဲပါမှာပေါ့နော်ညီမဟိုပါပါတာမှာဆိုတော့ဖះရဲ့အဆောင်ချမှုလဲပါမှာပေါ့ပုံမှန်ဆိုညီမတိန်လဲတိန်တိုင်းလောက်တာပဲဒါပေမဲ့ညီမလဲခေါင်းရမ်းမှာတော့ဒီခါကြရင်ဒီခေါင်းမှာလဲတိုက်ထုတ်ပြီးတော့ပဲပြောက်သွားလဲမသိအဲ့လိုပေါ့နော်အဲ့အစားလဲဘူးလို့မဲဘလုံးမစားလို့မတက်ဘူးကွာသူစားတောင်းနေဆိုတော့ညီမအထက်လောက်အောင်ရောဖြစ်တယ်ပြီးတော့ညီမညရဲ့ဆိုဖျားတက်တယ်အဲ့အဲ့ဟာလေးပဲဒီရေကိစ္စလေးတခုပါပဲကျန်တဲ့ဟာတော့ညီမဒီကိုယ်နဲ့ကိုယ်တော့တိုက်ခံပြီးတော့နေလိုက်တာပေါ့နော်ဘယ်လို
မကင်ဗျူတွေတင်ဆက်တဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ်ခင်ဗျာသိမကြခင်မှာပဲသိပ္ပံနဲ့နီးပညာကဏ္ဍကိုတင်ဆက်ဖို့ရှိပါတယ်အခုတခါတော့သုတဆောင်ရဲ့အမေရိကန်တခွင်အစီအစဉ်လှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့လမ်းဘေးစာအုပ်စဉ်အမေရိကန်အနုပညာရှင်အမြဲတမ်းအသင်းဝင်ဖြစ်လာတဲ့ကမ်ဘောဒီးယားဂီတပညာရှင်လူခုနှစ်ယောက်သာနေထိုင်တဲ့ကိဖ်မြို့ကလေးအကြောင်းကိုကိုအောင်ကစူးစီးတင်ပြထားပါတယ်
တဲ့ငါနဲ့ရွေးအေရီဟာသတင်းပတ်တိုင်းစာကြည့်လိုက်ကိုသူ့အမေနဲ့အတူသွားပြီးမဖက်ရသေးတဲ့စာအုပ်တွေကိုရှာဖွေပါရတယ်။တကယ်လို့သူ့အမေမအားရင်တော့အိမ်နားက Little Free Library စာအုပ်စင်လေးတွေမှာသွားရှာပြီးဖတ်ပါရတယ်
။ They help you learn
စာပတ်တော့ဘူးသူတရရလေ။ငွေတွေမှာခြေတော့မရှိဘူး။တချို့ငွေတွေမှာချူတန်လိုထွက်တဲ့အငီးရှိတယ်။တချို့ငွေတွေကသူတို့ကိုအန္တရာယ်ပြုမဲ့အခြားတရိတ်ဆန်ရဲ့မျက်စိထဲကိုအစိတ်တွေလှမ်းမှုထည့်နိုင်ပါလေ။
Little Free Library အဖွဲ့ဟာစာဖတ်ပြအောင်အားပေးတဲ့အဖွဲ့အစည်းတစ်ခုဖြစ်ပြီးစာအုပ်တွေပြန်လည်ငှားလို့ရအောင်စာအုပ်စင်လေးတွေစောက်ပြီးထားပါတယ်။စာအုပ်စင်ကြီးချင်းမှုထွန်းကားလာတာနဲ့အမျှတချို့တွေကလည်းတနင်္ဂနွေပိုင်းစောက်လို့လူဒန်းလာကြပါတယ်
။ I had seen Little Free Library.
Little Free Library စာအုပ်စင်တွေကိုဒီနေရာတဝိုက်မှာတွေ့နေရတာကြားပါပြီ။ကိုယ်ဝန်ချင်းမှာစာအုပ်တွေငှားရတာမျိုးကိုအရန်ကြိုက်ပါတယ်။စာကြည့်တိုက်တွေရှိပေမဲ့အိမ်သားမှာလမ်းလျှောက်ယုံလေးနဲ့ကိုဖတ်ချင်တဲ့စာအုပ်ဖတ်ရတာအပြန်အလှန်ငှားဖတ်ရတာအရန်ကိုပျော်စရာကောင်းပါတယ်။
ဒီစာအုပ်စင်ကိုလွန်ခဲ့တဲ့9နှစ်လောက်ကတည်းကသူစောက်လုပ်ခဲ့တာပါ။စာအုပ်အလွယ်တကူမှားရန်ဖတ်ရှုလို့ရတာကြောင့်လေလူတန်းလူတွေပေါ်ပါတယ်။စာအုပ်စင်မှာဆိုရင်စာအုပ်တွေအမြဲပြည့်နေတယ်လို့တချို့ဆိုရင်လည်းသူ့အိမ်ထိလာပြီးတော့စာအုပ်တွေလှူကြပါတယ်။ A neighbor from
a couple of နန်းလန်ချာကအလူရှင်မိသားစုဆိုရင်သူ့ကလေးမွေးတဲ့ပါတီအတွက်တခြားကလေးတွေနဲ့အတူစာအုပ်လာလူချင်ပါတယ်လို့ပြောပါတယ်။သူတို့ကကော့စတူးမ်ပါတီလာကြတာဆိုတော့ပုံစံမျိုးစုံဝတ်စားပြီးစာအုပ်စင်လေးမှာစာအုပ်တွေလာလူကြတာပျော်စရာကောင်းပါတယ်။
စနေအတွင်း Little Free Library အဖွဲ့အနေနဲ့နိုင်ငံပေါင်း85နိုင်ငံမှာစာအုပ်စင်လေးတွေစောက်လို့လူရန်နိုင်ခဲ့ပါတယ်။ ကျောင်းတစ်ကျောင်းမှာဆိုရင် main click ကတော့အသင်ကလည်းစာအုပ်စင်တစ်ခုလှူဒန်းထားပါတယ
် readers become leaders
စာဖတ်သူတွေဟာခေါင်းဆောင်တွေဖြစ်လာကြပါတယ် main click ကထောက်အသင်ဆိုတာကလည်းခေါင်းဆောင်တွေဖြစ်လာအောင်သင်ကြားလေ့ကျင့်ပေးတဲ့အဖွဲ့အစည်းဖြစ်ပါတယ
်အသက်အရွယ်မရွေးကြားမမရွေးစာဖတ်ရင်းနဲ့ဒီစာအုပ်စင်လေးတွေကစာရီဖတ်ကြားရင်မြေတားတရားဝင်ငှနိုင်ကြဖို့လဲသူတို့ကမျှော်လင့်ထားတာပါခင်ဗျာCambodian American guitar sasu Chinnery Ong ကို American Academy of Arts and Letters အဖွဲ့ကြီးရဲ့ရသက်ပံအဖွဲ့ဝင်အဖြစ်ဂုဏ်ပြုသတ်မှတ်ခဲ့ပါတယ်။ဖွဲ့ဝင်ဖြစ်လာမဲ့အသက်89နှစ်အရွယ် Ong ကိုသူ့ရဲ့ထူးခြားတဲ့ guitar ဖန်တီးနိုင်မှုကြောင့်အဖွဲ့ဝင်အဖြစ်ဂုဏ်ပြုသတ်မှတ်ခဲ့တာပါ။ရိုးရာယဉ်ကျေးမှုအမွေကိုထင်းသိမ်းနိုင်ခဲ့တာကနေအခုလိုအသိမှတ်ပြုခံရတာဖြစ်ကြောင်းသူကပြောပါတယ
်။ It's the Khmer culture.
ခမာယဉ်ကျေးမှုကြောင့်ပါ။လေကွန်းလေးတဲ့သင်ကြားလေ့လာခဲ့တာတွေကိုနှလုံးသားကနေပြီးပြန်ပြောင်းပြောကြားခဲ့တာပါ။ကမ္ဘောဒီးယားတယောက်ပါလို့ပြောတာသိကုန်ယူပါတယ်
။1964ခုနှစ်ကအမေရိကမှာ clarinet လေမုန်ကရိယာကိုလေ့လာဖို့အုံငါပညာတော်သင်ဆုရရှိခဲ့ပြီးတော့1984ခုနှစ်မှာတော့ကိုလံဘီယာတက်သူကနေဂီတအနုပညာနဲ့ပတ်သက်တဲ့ဒေါက်တာဘွဲ့ရရှိခဲ့ပါတယ်။အရှေ့တိုင်းအနုပညာကိုအနောက်တိုင်းကန်တော်ဝင်ဂီတနဲ့ပေါင်းစပ်နိုင်ခဲ့တယ်ဆိုပြီးတော့လဲသူ့ဖန်တီးမှုအပေါ်အသိမှတ်ပြုထားကြတာပါ။
In spirit my music
ကျွန်တော်ရဲ့ဝိညာဉ်ဂီတဟာကမ္ဘောဒီးယားယဉ်ကျေးမှုကနေဆင်းသက်လာတာပါအဲ့ဒီနောက်ခံအကြောင်းတရားမရှိဘဲနဲ့ဂီတဖန်ဆင်းမှုဆိုတာမဖြစ်နိုင်ပါဘူ
းမိနစ်20ကြာ inner voices ဆိုတဲ့တန်းစုံတီးဝိုင်းနဲ့တီးရတဲ့ဂီတဖန်တီးမှုအတွက်သူဆုရရှိခဲ့တာပါ1989ခုနှစ်တုန်းကလည်း grammar ဆုရရှိခဲ့ပါသေးတယ်အိမ်မက်မက်ရကနေယဉ်ကျေးမှုတွေကိုဂီတနဲ့ပေါင်းစပ်စုစည်းဖို့သူကကြိုးပမ်းခဲ့တာလို့ဆိုရတယ်
In the dream I thought I had
ဒီမှာကိုကိုတက်ဖို့ဖိကြားခါရဲဆိုတော့အိမ်မက်မက်ပါတယ်ကမ္ဘောဒီးယားမျိုးသမီးငယ်တယောက်တေချောင်းကြံမှုဆုံးဖြတ်တဲ့အချိန်သူရေးတဲ့စာကိုဖတ်နေတာကြားရပါတယ်ပြီးတော့သူကအဲ့ဒီစာကိုသူ့မိဘတွေကိုပေးပြီးတော့တချင်းဆက်ဖို့နဲ့အဲ့ဒီတချင်းကိုသူ့ရဲ့စာပနာမှာဖွင့်ဖို့ဆိုတာမျိုးပါ
အခုခါမှာတော့အုံးဟာကယ်လီဖိုးနီးယားတက်ကသူဆန်နီယေဂိုမှာဂီတပါမောက္ခတူဖြစ်စာတင်ကြားပို့ချနေပြီးကမ္ဘောဒီးယားရိုးရာကိုလည်းခင်းနဲ့အညီစမ်းသစ်ပြီးတော့မပြောက်ပြက်အောင်ထိန်းသိမ်းနေပါတယ်ခင်ဗျာPS မြို့ကလေးဟာလွင်မြင်ကျဲတဲ့စိုက်ခင်းတွေပတ်လည်ဝိုင်းနေတဲ့မြို့ကလေးပါ။တချိန်ကဆီရခဲ့တဲ့မြို့ကလေးမှာအခုအခါမှာတော့လူ9ယောက်သာနေထိုင်ပါတော့တယ်။လွန်ခဲ့တဲ့250ရုံးကနွေရာသီဆိုရင်အဖွားနေထိုင်ရမြို့ကလေးကိုအလေလာလေးရှိတဲ့ Divine Harrison က
Small town community that everybody knew everybody.
Manager လူငယ်နေလေးဆိုတော့တယောက်နဲ့တရားအားလုံးသိကြပြီးအပြန်အလှန်ကူညီကြပါတယ်။အင်္ဂလိပ်လိုမပြောတတ်တဲ့လူတွေလည်းရှိတော့သူတို့ဘာပြောလဲဆိုတာကိုနားလည်အောင်လည်းကြိုးစားပါတယ်
။ Antoinette Christina Vogovi တို့ဟာဒီမျိုးလေးကိုတည်ထောင်ခဲ့တယ်လို့ယူဆထားကြပါတယ်။သူတို့နှစ်ဦးနဲ့အတူလူဒါဇင်အချို့ဟာဘာသာရေးဖိနှိပ်မှုကြောင့်ယူကရိန်းကနေထွက်ပြေးလာခဲ့ကြတာပါ။ယူကရိန်းနိုင်ငံမျိုးတော် Kiev နာမည်ကိုအစွဲပြုပြီးတော့ယူကရိန်းနယ်ဝါတွေကဒီမျိုးကလေးကို Kiev လို့နာမည်ပေးခဲ့တာလည်းဖြစ်ပါတယ်။Kiev မှာလက်ရှိနေထိုင်သူ Audrey Voloshenko ဟာသူ့ဘဝတလျှောက်လုံးဒီမြို့မှာပဲနေထိုင်ခဲ့တာပါဒါပေမဲ့လည်းသူ့မိသားစုနာမည်ဟာ Ukraine တွေနာမည်ဖြစ်နေတာကလွဲလို့သူ့ဘိုးဘွားအစဉ်ဆက်ဒီမြို့ကိုဘယ်လိုရောက်လာလဲဆိုတာကိုတော့သိမသိပါဘူ
း My mom is a Russian I mean a German and my dad's a Russian and
အမေကဂျာမန်မှာအဖေကရုရှားလား Ukraine လားတခုခုဖြစ်ပါလိမ့်မယ်
လွန်ခဲ့တဲ့250လောက်တုန်းကတော့ Kiev မှာလူပေါင်း300လောက်နေထိုင်ကြပါတယ်။တချို့တွေကလည်း Russia Empire တွေကနေထွက်ပြေးပြီးတော့ဒီမှာလာအခြေချကြပါတယ်
။ My father came from Germany.
အဖေကဂျာမနီကပါ။သူ့အဖေက Russia Odessa ကိုသွားမဲ့တင်းမောနဲ့ပါသွားပြီး1902ခုနှစ်မှာဒီကိုရောက်လာပါတယ်။1905မှာမင်းရတချို့သူရခဲ့ပါတယ်
။ Kiev မှာနေထိုင်သူအများစုကစိုက်ပျိုးရေးသမားတွေပါ။အဲ့ဒီမှာဖျားအောင် church တွေလည်းရှိတယ်လို့ကျောင်းနဲ့ကျောင်းလည်းရှိပါတယ်။ယထာဘူရာယုံရှိပြီးရင်းနှီးမြှုပ်ဆက်ကောင်းမြေတားဟာ Kiev မှာရေးဖြည့်ပြီးမှပြန်ထွက်လေရှိတာကြောင့်ရေးဖြည့်တဲ့မြို့ကလေး tank town လို့လည်းခေါ်ကြပါတယ်။အခုအခါမှာတော့ရင်းနှီးမြှုပ်ဆက်ကောင်းတွေလည်းမတုံ့တော့တာကြောင့်ယထာဟာ Kiev မှာရပ်ဖို့မလိုတော့တယ်လို့ကလေးရီရုရှန်ဂျာမန်စာတင်တဲ့ကြောင်းလေးပြေးလိုက်ပြီးတဲ့နောက်ဒီမြို့မှနေထိုင်တဲ့လူကြီးရဲ့နှုံလေးတဖြည်းဖြည်းကျဆင်းလာပါတယ
် Well the reason why they call it ghost town is because
မြို့ပြကြီးလို့ခေါ်ရတဲ့အကြောင်းရင်းကတော့စားတောက်ဆိုင်ဓာတ်ဆီဆိုင်ဘားနဲ့တခြားစီးပွားရေးလုပ်ငန်းဘာမှမရှိလို့ပ
ါအခုခါမှာတော့လွန်ခဲ့တဲ့နှစ်တည်းကမြို့ကလေးစီကားခဲ့ခြင်းကအမြဲဖွင့်လှစ်ထားခဲ့တဲ့ Church ဖရာကျောင်းတစ်ကျောင်းသာ KF မြို့ကလေးမှာအရင်တိုင်းကျန်နေပါတော့တယ်ခင်ဗျာ
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို
Telegram လူမှုကွန်ရက်ဆာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram ဆာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ။
VOA ရဲ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါတယ်ခင်ဗျာအခုတော့မြေအောက်ရေနဲ့မြန်မာပြည်အကြောင်းတင်ပြမယ့်သိပ္ပံနဲ့နည်းပညာကဏ္ဍဖြစ်ပါတယ်မြေအောက်ရေထုတ်ယူသုံးဆွဲတာနဲ့ပတ်သက်ပြီးစီမင်းစည်းကမ်းသတ်မှတ်ချက်တည်တည်ချာချာမချမှတ်နိုင်သေးတဲ့မြန်မာနိုင်ငံမှာထုတ်ယူသုံးဆွဲသလောက်ပြန်ပြီးတော့မဖြေတင်းနိုင်ပဲဖြစ်လာနေတယ်လို့ဇလဘူမိပိရပညာရှင်ဦးမြင့်သိန်းကပြောပါတယ်မြေအောက်ရေကိုရေရှည်သုံးဆွဲနိုင်အောင်ဘယ်လိုထိန်းသိမ်းနိုင်ပါသလဲဒေါခင်မျိုးသက်ကမေးမြန်းတင်ပြထားပါတယ်
ဒီမြန်မာနိုင်ငံကမြေအောက်ရေရဲ့အရင်အမြစ်ပေါ့နော်အခုပမာဏဘယ်လောက်လောက်ရှိမယ်လို့မှန်းပါလဲဆရာရေကဒီဖူးဖူးလုံးလုံးရှိရလားအသိဉာဏ်လို့ပါ
ဒီဒီပမာဏကိုအင်္ဂနာနဲ့ပြောဖို့ကတွက်ထားတယ်တော့ရှိပဲမလို့ဟုတ်အရင်ကတွက်ထားတာတွေရဲ့ဒီဘက်ခင်းတဲ့အလိုက်သုံးဆွဲမှုလိုက်တိုးတက်ပြီးတွက်ချက်မှုကနေနေလီနေနေတယ်ပေါ့ဆရာအခုစောက်တော့ရေးတယ်အဲ့ဒီရေးနေတော့အဲ့ဒီမှာတော့တွက်နေတယ်တွက်ဖို့ကြီးစုဆောင်းပြီးတော့တွက်တာလက်နာတည်းရှိတယ်အခုတော့နေနေတော့အဲ့ဒါလေးကိုပြောဖို့နေနေစောင်းမယ်ဒါမှလို့အရေးအတွက်နဲ့မဟုတ်ဘဲနဲ့အရေးချင်းနဲ့ပြောရင်တော့မြေအောက်ရေကတော့ဒုံလုံးလောက်ရှိတယ်ထုတ်လို့ရနိုင်သေးတယ်ဒါပေမဲ့လို့အထုတ်နဲ့အဝင်နဲ့မမျှတဲ့အနေထားကိုပြလာတာเสียลีลามีตะหลอกตะนิดจ่อหลอกสิบ่อยู่บ่าบ้าจ่องเลยนัมเบอร์1ก็คุณน่ะบอกเลยมีอ้อยอีอต้องมาล่ะลูกไอ้เฉยมานัมเบอร์2ดิ6หลาตะนิดนี้บ้าสิดอมเหยาธิรุเปียงเลยมุตันโอคันหายนัมเบอร์3ก็ดิอุบมามีวะจุมหมอเนี่ย60กันยูดันตีตะดิยีงานวนเนี่ย6นี่เมียงนี่เนี่ยริมามีอ้อยอียีงานวนนี่เออไอ้ราดิจอกดาริยะตะบวะจอกผิดตาရှိသလိုလူจ้องผิดตาလည်းရှိတယ်နံပါတ်1လူจ้องผิดตาကိုလူကပြန်ထင်းရမယ်စီးစနစ်လေးတွေစီးလေးကန်းလေးတွေနဲ့ထုတ်တာသုံးတာဟုတ်လားเนาะဟိုတို့ဆရာကြီးငွေသိန်းတင်းတို့ပေါ့မြောက်ရဘတ်ဂျက်ပဲမြင်ပေပါထဲမှာပေပါအရစ်3ရစ်ပဲရှိတာမြင်2ရစ်3လိုက်ပဲတစ်ရစ်တည်းじゃနောက်နေ့မျက်နှာပဲသွားတက်မလို့ဆိုအဲ့လိုပဲချမ်းချမ်းပြီးတော့ရေပုံမရရေမလာရင်ရေမချမ်းပဲနေမယ်လို့အခုလေမြေအောင်ရေကထိုးလိုက်တယ်ရချပြန်ဖြည့်ဖို့အတွက်မြေအောင်ရေကိုဖြည့်တာမိုးရေရောပဲဖြည့်တယ်မိုးရေရဲမြေကြီးရဲ့ကိုစိတ်ဝင်တယ်မိုးရော်တဲ့ရခိုင်နှုတ်တရားလုံးမြေကြီးရဲ့ကိုမိုးရော် service run stop များတယ်မြေပေါ်ရှိတာများတယ်မြေအောင်ဝင်တာသုံးပုံတစ်ပုံလောက်ပဲဝင်တာအဲ့ဒါတောင်မှရေစိတ်ဝင်နိုင်တဲ့မြေကြီးလွာပေါ်မှာတည်သေးတယ်
ဆိုတော့မြန်မာနိုင်ငံကဒီမြေအောင်ရေအခုအသုံးချမ်းလာတဲ့ဥစ္စာဟိုစီးစနစ်နဲ့ပေါ့နော်ဘယ်လိုလုပ်ဒီမြေအောင်ရေကိုမကုန်ခန်းအောင်ပေါ့နော်မြေအောင်ရေကိုဘယ်လိုထိန်းသိမ်းလို့ရပါလဲဆရာ
အဲမြေအောင်ရေကိုမကုန်ခန်းအောင်လို့ရဲမြေအောင်ရေရှိနေတဲ့မြေအောင်ရေကိုထိန်းသိမ်းသုံးလို့ရအောင်တို့စီးစကန်းလေးနဲ့သုံးကြဖို့လိုတာပေါ့ဘုဘလိနေပြောရင်တို့ဗမာပြည်မှာကမြေအောင်ရင်ပတ်တယ်လူစီးမင်းစနစ်စီကံကြက်ကြက်နန္နာဂကနန္နာမရှိသေးဘူးကွာဆရာအဲ့ဒါကိုစူးစမ်းပြီးလုပ်နေသေးတယ်တခြားသူတွေလည်းလုပ်ပါတယ်ဌာနတွေနဲ့လည်းတို့ဒီအဝမတန်ခင်2000ခုနှစ်ကဥပဒေတွေလွတ်ခဲ့ပြီးပြီပြထမ်းဖို့အစီအစဉ်လုပ်နေတဲ့အချိန်မှာပြောင်းလဲမှုတွေဖြစ်တော့အဲ့ဒါလည်းပြတ်သွားပြန်တယ်အေးအဲ့တော့သူ့နေရာဒီတာလိုက်လို့တော့တချို့ကတော့နည်းနည်းပါးပါးထိန်းထိန်းနဲ့လုပ်တယ်ဥပမာရှင်ကြည့်မယ်ဆိုရင်ရန်ကုန်နဲ့မန္တလေးရေမန္တလေးကမြို့စီပင်တရားကမြောက်ရီဟုအများကြီးဦးစားပေးတော့သူကနည်းနည်းရန်ကုန်နဲ့ဆိုင်ရင်ပို့ပြီးထိန်းလုပ်တယ်တို့ရန်ကုန်ကျတော့ဂျိုးပြူရီဦးစားပေးရတာဆိုတော့မြောက်ရီဟုနည်းနည်းဒီ second variety မှာပဲရှိရပေါ့အဲ့တော့ဗမာတပြည်တော်ကိုခြုံကြည့်ရင်မြောက်ရီဥပဒေနဲ့စီမင်းစီကံနဲ့စိန်တတိကြဒီနဲ့လို့ရမယ်ဌာနဆိုင်ရာတွေကမရှိဘူးလားမဟုတ်ရှိပါတယ်ဌာနဆိုင်ရာတွေဒီသူ့ဌာနသူ့ရဲ့ဒီ utilization เนี่ยပဲသူလေပတ်နေသေးတယ် public ကိုသူ control မလုပ်နိုင်သေးဘူးပြည်ပြဝဝ
ဆရာတခါတော့ပြောဦးပါတယ်ဆရာဒီရေရင်းနေပေါ့နော်ဒီ British colony ခေတ္တကစနစ်တကျနဲ့ထိန်းသိမ်းထားတာဟိုအဓိကရန်ကုန်မြို့ပေါ့နော်ဒီမြောက်ရေထိန်းသိမ်းတဲ့ပုံစံလေးကိုပြောပြပေးပါဆရာ
ဟုတ်ပါပြီဗျာရန်ကုန်မြို့ကလွတ်လပ်ရေးမရခင်တည်းကရန်ကုန်မြို့က British ကစီမင်းဥပဒေတွေနဲ့ချပြီးတော့ထိန်းသိမ်းပြီးတော့တူးလာခဲ့တော့စီးစနစ်ကျတယ်ကွာအတော့ရှောက်လုတ်တာတယ်အဲ့ဒါကလည်းဘလောက်ထိစီးစနစ်ကျကြလဲဆိုတော့1988အရေးကြီးမဖြစ်ခင်တည်းစနစ်တကျပဲ။အိုးရင်ဦးစည်းဌာနကနေပြီးတော့အိမ်မှာရေတွင်းတူးကြည့်ရင်ရှောက်လွှာတင်းဘသူဘသူနဲ့တူးမယ်ဘလောက်တူးမယ်အဲသူလိုအပ်တဲ့အချက်လက်တွေဖြည့်စုံပြည့်ရတယ်။အိုးရင်ဦးစည်းဌာနမှာလည်းမြော့ရည်ကြီးကြပ်ရည်အရာရှိဆိုတာရှိတယ်။ဇလားဘူမိဗေဒပညာရှင်ရှိတယ်။သူ့အနေနဲ့သူ systematic ပေါ့ကွာတူးမနေရမှာနေနဲ့ပေါ့။အဲ့အဲ့ဒါတွေကတို့1988နောက်ပိုင်းမှာမရှိတာဒီနေ့အထိဖြစ်တော့ပြန်ပြီးတော့နေအဲ့ဒါနဲ့ဆရာတတိယပါတင်းဆိုဒီဗမာပြည်ကဗြိတိရှ်ကိုလိုနီပဲအိန္ဒိယလည်းဗြိတိရှ်ကိုလိုနီပဲအိန္ဒိယမှာလည်းဗြိတိရှ်ကမြောက်ရီဥပဒေသူလုပ်ပေးခဲ့တယ်တို့အိန္ဒိယဆိုရင်ဗမာပြည်နဲ့နောက်ကျပြီးမှလွတ်လပ်ရတယ်ဒါပေမဲ့အိန္ဒိယကဘာလုပ်လဲအိနီးယတဲ့အိနီးယတိုင်ကြီးတဲ့လေကလို့ကသူလည်းမြောက်ရီတုံးတာတအားတုံးတာမြားတုံးတုံးတာကဘာပေါ်မှာ1 to 10နဲ့မှသူကနံပါတ်2လိုက်တယ်သူဒီမြောက်ရီဥပဒေကိုသူအိန္ဒိယဆိုးကနေပြီးတော့1971မှာသူဥပဒေကိုပြန်ပြီးတော့ upgrade လုပ်တယ် update လုပ်တယ် revise လုပ်တယ်သူပြည်နယ်နဲ့နိုင်ငံလိုက်နော်အိန္ဒိယမှာ groundwater resources ministry ဆိုလို့ရှိတယ်အဲ့လိုမျိုးတွေရှိတယ်အဲ့လိုဆိုစနစ်တကျလေးနဲ့ဆိုရင်ဗမာပြည်ကိုခုနမြောက်ကြီးကိုမကုန်ခန်းအောင်ဆိုတာမျိုးလို recharge နဲ့ discharge ဆိုတော့မြောက်ကြီးကိုပြန်ပြည့်တာနဲ့ဝင်နဲ့မြတ်အောင်ထိန်းထိန်းပညာရှင်တွေကနေထိန်းလို့ရအောင်စီမင်းစည်းကမ်းနဲ့ထိန်းလို့ရအောင်တူးတဲ့လူကိုလည်းစနစ်တကျတူးလို့ရအောင်တုံးတဲ့လူလည်းစနစ်တကျတူးလို့ရအောင်စီမင်းစည်းကမ်းလေးနဲ့ဘောင်လေးကနာလေးနဲ့ပေါ့ကွာတတ်မှတ်ချက်လေးတစ်ခုထားပြီးတော့လုတ်တယ်ဆိုရင
်ရေရှည်တောင်းရ
တယ်ရေရှည်မှာတက်တန်း10နှစ်ကြာမယ့်ဥစ္စာတက်တန်း20ကြာနိုင်တာပေါ့ကွာ
ဟုတ်ကဲ့ပါဆ
ရာအဲ့တော့အခုနလူပဲအဲ့ဒါတွေကခုနကျွန်တော်ပြောတဲ့ဥပဒေပါတီတွေကတယောက်တည်းလဲလုတ်လို့မရတပွဲတည်းလဲလုတ်မရအများကြီးလုပ်ရမှာပေါ့ဒီအချိန်ပြည့
်ဇလဘူမိပညာရှင်ဦးမြင့်သိန်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံပါ
စနေနေ့မနေ့ခင်အတွက်ပတ်စဉ်ကဏ္ဍတွေကတော့ဒီလောက်နဲ့ပဲကျင်းတ်ပါခင်ဗျာတော်ခင်မျိုးသက်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍမှာညီအောက်ရီထုတ်ယူသုံးဆွဲမှုအကြောင်းကိုဆွေးနွေးခဲ့တာပါ VOA အမေရိကန်တန်ကထုတ်လွှင့်တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့သတင်းတူးတွေပေးပို့ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လေးစာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းချင်းချက်ကိုပြောပြပါမယ်သမရဂျိုးဘိုက်ဒန်ဟာနိုဝင်ဘာရွေးကောက်ပွဲမှာနိုင်ဂျီတိတ်ပြီးတော့မရှိဘူးလို့ဒီမိုကရက်ပါတီဝင်တွေလူသိရှင်ကြားပြောဆိုလာကြသလိုပါတီမဲဆွယ်ပွဲအတွက်အဓိကရန်ပုံငွေထည့်ဝင်ကြသူတွေကပါမထည့်ခြင်းပဲဖြစ်လာတဲ့အတွက်သူဝင်မပြိုင်ပဲနေဖို့နီးစပ်လာနေပြီလို့သတင်းတွေထွက်နေပါတယ်။ဒါပေမဲ့တောက်ကြနေအထီတော်သမရဘိုက်ဒန်ကဝင်မပြိုင်ဘူးလို့မပြောသေးပါဘူး။အယ်ကိုင်ဒါကောင်းဆောင်အိုစမာဘင်လာဒင်ရဲ့လူညွန်ရေးဆိုင်ရာအကြီးအကဲတာဝန်ယူခဲ့တဲ့အမင်းဦးဟကိုဖမ်းမိသွားတယ်လို့ပါကစ္စတန်အာဏာပိုင်တွေကတောက်ကြနေမှာပြောပါတယ်သူ့ကိုအယ်ကိုင်ဒါအဖွဲ့ရဲ့အကြီးတန်းတာဝန်ရှိသူအဖြစ်နိုင်ငံတကာကသတ်မှတ်ထားတာလည်းဖြစ်ပါတယ်တောက်ကြနေမနဲ့အစ္စရေးနိုင်ငံတယ်လီဗစ်မြို့လယ်မှာထိမှန်ခဲ့တဲ့အီရန်လုဒရုန်းဟာရေမင်ဘက်ကနေပစ်ခတ်ခဲ့တာဖြစ်ပြီးဒီပစ်ခတ်မှုကြောင့်တဦးသေဆုံးခဲ့ရတယ်လို့ဆယ်ဦးတည်းမနဲ့ဒဏ်ရာရခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဒီဒရုန်းဟာအီရန်လုစမတ်3ဒရုန်းအမျိုးအစားဖြစ်ပြီးပို့ပြီးတော့ဝေဝေးပစ်နိုင်အောင်အဆင့်မြင့်ထားတဲ့ပုံစံတွေ့ရတယ်လို့အစ္စရေးစစ်တပ်တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။ဒီကနေ့မနက်ခင်းအတွက်သတင်းတွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီနေ့မနက်အစီအစဉ်တွေထုတ်လွှင့်နိုင်မှုတာဝန်ယူခဲ့သူတွေထဲမှာထုတ်လို့ရမှုကကိုစောမိုးကျော်ပါရုပ်သံဒါရိုက်တာ James Smith ဖြစ်ပါတယ် VOA ချစ်မိတ်ဆွေများနဲ့တကွမြန်မာပြည်သူပြည်သားအပေါင်းဘေးကင်းလုံခြုံကြပါစေခင်ဗျာ VOA ကိုအားပေးတဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းပါ